Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့ April 23ရက်နေ့တနင်္ဂနွေနေ့မနက်ဖြန်အသံလွှင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အသံလွှင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျမအခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုကိုစုံမှုတော်နဲ့ပဲသူပြောပြပေးမှာပါမြန်မာနိုင်ငံမှာမကြုံစက်ဘူးတိုက်ခတ်တဲ့၄စင်နမောင်းတန်ကြောင့်နေပြည်တော်တဝက်ကခြေရွာနှစ်ခုမှာလူပေါင်း၈ဦးသေဆုံးခဲ့ရပါတယ်နောက်ဒေသရင်းဝင်းကျင်ထိန်းသိမ်းရေးအတွက်ကချင်အဖွဲ့အစည်းတွေကမြေကဘာနဲ့မှာတောင်းဆိုလိုက်ကြပါတယ်ဂျာမနီနိုင်ငံကတန်တမန်၂၀ကျော်ကိုတော့ရုရှားအစိုးရကဒီကနေ့ပဲတိုင်းပြည်ကနေနှင်ထုတ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားရမှာပါကိုစုံမှုတော်ရေး
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါခင်ဗျာ
ဗုဒ္ဓဘာသာဝင်တွေအထူးအမြတ်ထားတဲ့အခုလိုခါကြီးရက်ကြီးမှာလူမဆန်တဲ့တိုက်ခိုက်မှုမျိုးကိုကျူးလွန်တာဟာတတော်ကိုဟိုရုပ်ဆိုးကြီးတန်နေ
ဒါကတော့မကြမီထုတ်လွှင့်မဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ထဲမှာအပြည့်အစုံကိုတရှိနာတော်တာဆင်ရပါမယ်အဲ့ဒီနောက်နိုင်ငံတကာစောင်းပါတပုတ်နဲ့အတူအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာတို့အတန်ဆက်တဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ
်မြန်မာနိုင်ငံမှာတောက်ကြံတွေကအရှာရှာပါပါတိုက်ခတ်တဲ့လေးစင်နမောင်းတန်ကြောင့်တေဆုံးအတူ၈ဦးရှိတဲ့အပြင်အင်ဂျင်၂၀၀ကျော်လည်းပျက်စီးခဲ့ရတယ်လို့ကုစီကုညီကဲစဲပေးနေသူတွေကပြောပါတယ်။နေပြည်တော်တောင်ပိုင်းမှာရှိတဲ့အောင်မြင်ကုန်းနဲ့ဒရဦးရွာတွေကိုတောက်ကြံနေ့ညနေ၆နာရီကျော်မှာလေးစင်းနှမောင်းဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပြီးတိုက်ခတ်ချိန်မိနစ်40လောက်အတွင်းမှာအဲ့ဒီရွာနှစ်ရွာမှာအင်ဂျင်ပေါင်း230ကျော်ပျက်စီးခဲ့ရတယ်လို့ရွာသား130လောက်ကိုရှေ့အောင်ပို့ပေးခဲ့ရတယ်လို့ဒုလယ်ဝေးလူမှုကူညီအသင်းခေါင်းဆောင်ကိုတက်ပိုင်ဆိုရဲ့ပြောကြချက်ကို AP သတင်းမှာဖော်ပြပါတယ်။လေပြင်းတန်းကြောင့်ဖုံကြီးကျောင်းနှစ်ကျောင်းနဲ့ရှေးကန်းတစ်ခုလည်းပျက်စီးခဲ့ရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာနှွေနဲ့မိုးမတိုင်ခင်ကာလတွေမှာအပူချိန်မြင့်တက်လေရှိပြီးတော့လေစင်နှမောင်းတိုက်ခတ်လေရှိပေမဲ့အခုလောက်ပျက်စီးတဲ့အင်အားကြီးတဲ့လေပြင်းတိုက်ခတ်မှုမျိုးကတော့ရှားတယ်လို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကအကြီးအကဲဦးကျော်မှုကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံအောက်ပိုင်းဒေသတွေမှာလေစင်နှမောင်းမကြာခဏတိုက်ခတ်လေရှိပေမဲ့အခုလိုသေးပြောက်တာတော့ရှားပါတယ်။၂၀၀၈ခုမောက်တုံရာသီမှာတိုက်ခတ်ခဲ့တဲ့နာဂစ်ဆိုင်ကလုန်းမုန်တိုင်းတုန်းကတော့လူပေါင်း13,000လောက်အသက်ဆုံးရှုံးစေခဲ့တာဖြစ်ပါတယ
်။ထိုင်းနိုင်ငံဟာသူရဲ့ပြည်တွင်းလောင်စာလုံလောက်မှုကိုထိခိုက်မှာဆိုတဲ့အတွက်မြန်မာနိုင်ငံကနေတဘာဝဓာတ်ငွေတွေကိုအပြည့်အဝဆက်လက်ဝယ်ယူနေတဲ့အတွက်မြန်မာစွမ်းအင်လုံလောက်မှုကိုထိခိုက်သလိုမြန်မာနိုင်ငံမှာရက်ဆက်တန်းကြုံမှုတွေကိုကျူးလွန်နေတဲ့အာဏာသိမ်းစစ်ကောင်စီအတွက်လည်းဆက်လက်ဝင်ငွေရနေစေတယ်လို့ကမ္ဘာမြေအခွင့်အရေးနေ့ကမ္ဘာမြေအခွင့်အရေးအဖွဲ့ Arthright International ERI ကဧပြီလ22ရက်နေ့ကမ္ဘာမြေနေ့မှာထပ်မံပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကတဘာဝတန်းငွေတင်သွင်းမှုကိုရပ်တန့်လိုက်ရင်ထိုင်းနိုင်ငံမှာလောင်စာမလုံလောက်မှုနဲ့ကြုံနိုင်တယ်ဆိုတဲ့အချက်ကို ERI ကညှင်းချက်ထုတ်ပါတယ်မြန်မာနိုင်ငံရတနာကမ်းလွန်တဘာဝတန်းငွေထုတ်လုပ်ရေးမှာ Total Company ကထွက်သွားပြီးနောက်ထိုင်းဆိုရပိုင်း PTT EB လောင်စာကုမ္ပဏီကဆက်လက်တာဝန်ယူခဲ့ပါတယ်ရတနာတဘာဝတန်းငွေတိုက်ကနေတန်းငွေထုတ်လုပ်နှုံရော့ကျလာပေမဲ့လည်းထိုင်းနိုင်ငံဘက်ကဒိုအပ်မှုကိုအပြည့်အဝဆက်လက်ရယူနေတဲ့အတွက်မြန်မာပြည်တွင်သုံးဆွဲမှုရဲ့၃ပုံ၃ပုံလောက်ရော့ကျပြီးမြန်မာလောင်စာလုံလောက်မှုကိုထိခိုက်စေတယ်လို့လည်း ERI ကဖော်ပြထားပါတယ်။ထိုင်းနိုင်ငံကလောင်စာမလုံလောက်ရင် LNG တန်းငွေအရေးတွေကိုဈေးကြီးပေးပြီးမဝယ်လို့တဲ့အတွက်မြန်မာနိုင်ငံကနေအပြည့်အဝဆက်လက်ရယူနေတာဖြစ်ပါတယ်။ဒီအတွက်အာဏာသိမ်းစစ်ကောင်စီကပြီးခဲ့တဲ့2020-23ဘဏ္ဍာနှစ်အတွင်းတန်းငွေကနေမျှော်မှန်းထားတဲ့ပို့ပြီး American Dollar တန်း2,100လောက်ရရှိခဲ့ပါတယ်။ဒါကြောင့်ပြင်းထန်တဲ့ရက်ဆက်ချမ်းကျုံမှုတွေကိုကျူးလွန်နေတဲ့မြန်မာစစ်ကောင်စီဟာအများဆုံးဝင်ငွေရရှိခဲ့တယ်လို့ ERI ရဲ့ကြေညာချက်မှာဖော်ပြထားပါတယ်
။ April 22ရက်နေ့မှာကြာရောက်တဲ့2023ခုနှစ်မြေကမ္ဘာနဲ့အထိမ့်မှကိုကမ္ဘာတစ်လုံးမှာကျင်းပနေကြအခြေအနေမှာပဲကချင်းတဘာဝဝင်းကျင်နဲ့လူခွင့်ဆိုင်ရာအဖွဲ့အစည်းတွေပါတဲ့ကချင်းအဖွဲ့အစည်းပေါင်း16ဖွဲ့ကမြန်မာနိုင်ငံမြောက်ပိုင်းကချင်းပြည်နယ်ရင်းမှာမြေရှားတပ်တို့တူးဖော်မှုရွှေတူးဖော်မှုနဲ့တရုတ်တရှုငပြောစိုက်ပျိုးမှုတွေကြောင့် Tabawa Winchen, Tigai, Piesimurigo, Gawa, Sansha, Pija, Wood, Panjali, Barry, Sika met that do two for Murija, Didarin, Totani, Piatonia, the Lu, Tabawa Winchen, Mapia Cisere, Muara, Machibene, Tio Tishung of your side, Bugan, Pitare, Dre, Mia Piesimuri, Shini Raja, Tabawa Winchen, Yediji, Gawa, Lua, Delu, three Pita, the Lu, Dira, Ocho de Sua, Mayo, Pidu Alu Maba, Tawan Shiraja, Tabawa Winchen, Tendin Gawa, Jabu Dre, Migabanima, Panja Tabari. Kula Tamagaya, Natam Nasato, Nikabani, Tokyan, Sing Kanza Maro, Gabadalo, Paloin Tangu, Tolomu, Pamanaha, Alome, Miapia Lani, Retre, Mibian at the Mudiapian, Lidu Goba Chimare, Pioneer, Pisira, Dria, Relu, Tempia, Tabare, Tapian, Nikabanego, Ludariga, Chimpa, Niji Mabe, Nikabaku Rangaro, Mabio Name, Pinia, Relu, Piobari, Agu, Nasat Tonimia, Nikabanego, Nanganaka, Daiwanga, Give a break to Mother Earth. Nigabago, a napi jazu, sure, sambone, jempa nijara, pipari.
Sudama, sit down, gwen, nape, a jar, senene, a tea, sell a diaper, de pibani be. American Britain, de yone, pinzinanganiga, dandamani, ghetto ye, a tue. Losan, pido, melo, Sudan, sit down, a tiga, bujo, chi, abdel, el bahanga, chinaja, tobian, bosubare. Bigger at the balo, muro, captain. Lazy and neat type word, pinta negabi, case lunganigo, belu, losa mesuragoro, shishin lilin medea de babu, vioega, American and a jay, winji tanago, set the mimiankea, maro, cardoma, shire, American tayone, and nigga set the losa on the jane. Tan went down alongo, a pee wa tau when you jang with a bezo gabi, through a lunjong yejang, beniama, bari, lonely resuragoro, a tesi, mabiona, and bulu, nangajay, winji tana, pioisu, when she do got bezo gabare, cardoma, American tan went down, quanase, jolaushini bare. Today, when you show Rishi Sunagale, a Jibo Domian Saye comedy go Usang B, a Siwetiago Koyu Gabare, Dabian Sudama, Wenashia, Jolashin, Kula Damagagule, Vioega said the Mimiakayama, Lulu Yad and Nilan Alan with Juban, Losani, Delu Josu Gabi, a good chama, Begay Sagoma, a team of Punain, the Bulu Josu Gabarekma.
And then, whenever your mama sees in a go, Manetown Iganic Conanity, I don't meet an assembly, kilohats, didn't it did on ya. I don't meet a lazy kilohats, conley did on ya. I don't meet an azeti, kilohats, nashe congane, Lila Mida diagoze, kilohats, denga congarogani, tolen binivarisha.
You American Tangam and I can't then go sell it, Jenny, anybody. Russia Suaga, Germany Tantama Yong Nasejogu, Saninima, Nangan Ringani, Nintole Bari, Daha, Russia Tantama Nasejogu, Germany Suaga, Damigani, Nintok Kerago, Letton Piana Pichang, Russia Suae, RIA, Novosti, Drema, Popia Tabari, Russia Tablai, Ea, Yone Tosijin at Germany Garo, Nanangan in it, Dre, Winda Ui, Short Tabo, Lonely Rapichang, Germany Nangan Jayo. Wunji Yong at Tawan Shi Duga, writers the Rintanago Piobari, Taja, Jamniga, Russia, Tayon Wendandri, Tani Pianjara, Pichao, Piobime, Pianetu, a year Dragoro, a teacher, Toma Piobau, Russia, Suagaro, Germany, Anna Bindri, a coolo, some Piacheha, a Matango, Ma, Sapiasia, Gaunello, Shomcha Gibari.
A jump at the Marilu Tandia, Shikaya Dudego, Pansi Tending Tare, Chuba, Guantana, Mobe, American, Atensakama, Tonal Tadudeha, A UM Dime, Mimian Sansa, Ome Lajabe, A Gendari, a Say Bane, Yobasaya, A Che Nidiha, Suyan Yala de A Che Nima Shidelu, Maja de Migama Toya Kere, Nangaga, Jechini, a poet I see, R. Siga, Piosubare. Dudogo, sell a tending town, so in all Jasin, you in Lanida, through a say banner, you buy Sanya, a tea, Nidigo, Sewa, Kuda, Bime, a season, a Pawinet, a Pizone, a season, a Lua, Melo, I see, a Siga, Pilsu Tavare. Dudo tending can hire a need, and when Dudo Jondrigare, Danny Supon Lare, Dre, a culo, Uema Dime, Omin Lare, Lecanari, Tending Shaja, Dreamy, Garello, American, Canada, Sanya, Kozale, a Pue, a tea, Gare, Patrick, Helmen, Tanga, Jinja Jet to be Pilsu Tavare. A gendarie, a tea in the net, a tea and pisci criari male, a ten down yet, a tea in the net, a tea and pisci criari male, a gendarie, Madame Swamune, the Pibi Lua darine, a teeny, the dread Lailion, you do pee on Pionle, doesn't be the bidding a Piosu Tabare, I see Azi Dawin Shidu de Garo, the Mara Biden, Suane, Ludo, and in a pizone, a season, a Pulo people, Titan Tabare. VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာပါ။အခုတော့အပတ်စဉ်ကဏ္ဍတွေမတိုင်မီနိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုဦးစွာတင်ပြပါဦးမယ်။တူရကီနဲ့ဆီးရီးယားနယ်စပ်ဒေသမှာ February 6ရက်ကငလျင်ကြောင့်တူရကီတနိုင်ငံထဲမှာတင်လူသန်းတဝက်လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးအခုချိန်အထိအများစုကနေရာထိုင်ခင်းအတိတ်တကျမရှိသေးပါဘူး။ငလျင်တန်းစိုးစိုးဝါးဝါးခံခဲ့ရတဲ့ Iskan Diram မြို့ကအာဏာပိုင်တွေကတော့ဒုက္ခသည်တွေကိုယာယီနေထိုင်ဖို့စီစဉ်ပေးပါတယ်။ VOA သတင်းတောက် Henry Richway ပေးပို့ထားတဲ့သတင်းလွှာကိုတော့ကိုငိမ့်ချန်ကပြောပြပေးမှာပါ။အ
ိတ်စင်ပါတဲ့ရထားတွေတွေ Iskan Diram ရထားပူရာရုံမှာရထားတာပါ။ဒီရထားတွေကဘဲမှမသွားပဲဖေဖော်ဝါရီလတုန်းကလှုပ်ခဲ့တဲ့ငလင်းကြောင့်အိုးအိမ်မဲ့ဖြစ်ရသူတွေရာနဲ့ချီနေထိုင်နေကြပါတယ်။ Survey Weaver ကအဲ့ဒီတဲကတယောက်ဖြစ်ပါတယ
်။ကျမတို့မှအိမ်မရှိတော့ပါဘူး။အကုန်ပြိုသွားပါပြီ။ဒါကြောင့်ကလေးတွေကိုခေါ်ပြီးတော့ဒီမှာခိုးလုံနေရတာပါ။ဟဲ့
။ Geldik burada yaşıyoruz. Yemekler geliyor. Millet aç kalmıyor.
သူကအစားအသောက်တွေယူလာပေးပါတယ်ဒါကြောင့်ငတ်တော့မငတ်ပါဘူးအိတ်ဖို့တော့အရန်ခက်ခဲတဲ့ပြဿနာပ
ါဝီကာရဲ့မြေးမလေးကတော့ပုံမှန်အခြေအနေကိုအမြန်ဆုံးပြန်ရောက်ချင်နေပါပြီ
အခုလည်းဒီမိခစ်စတန်တဗျာမယာနီရှန
်တမီချောင်းတက်ချင်ပါတယ်အခုတော့အခြေအနေအရမတက်နိုင်သေးပါဘူးအခြေအနေပေးရင်တော့တက်ချင်ပါတယ်
Başka yere gidip sığınıp okula gidebilirdi
şimdi ကျမတို့တခြားနေရာတခြားမြို့သွားမယ်ဆိုရင်တော့သူချောင်းတက်နိုင်မှာပါဒါပေမဲ့ကျမတို့မသွားနိုင်လို့ဒီမှာပဲနေနေရပါတယ်။ပတ်စံရှိတဲ့သူတွေကထွက်သွားပြီးတော့တခြားမြို့မှာပြောင်းနေကြပါပြီ။သူတို့ရဲ့ကလေးတွေလည်းအဲ့ဒီမှာကျောင်းတက်နေကြပါတယ်။ကျမတို့ကတော့မသွားနိုင်လို့ဒီထားပေါ်မှာပဲနေနေရပါတယ်
။အခုရထားတွဲ28တွဲမှာလူအယောက်900နီးပါးနေထိုင်ပါတယ်။အဲ့ဒီတဲက22ခုကတော့အိတ်စင်တွေနဲ့ဖြစ်ပြီးအရင်ရောက်သူတွေကနေရာဥပိသားပါ။နောက်မှရောက်သူတွေအတွက်ကတော့အိတ်စင်မပါတဲ့အတွဲတွေမှာထိုင်ကုန်တွေပေါ်မှာငုတ်တုတ်အိပ်ရပါတယ်။တချို့တွေကတော့အိမ်တွေကျန်သေးပေမဲ့နေထိုင်ဖို့အန္တရာယ်ရှိနေပါတယ်။ဆာဖီယာဂလက်စကာဂီက
ဘာနာဘစ်အမ်မစ
်ကျမတို့အိမ်ကနည်းနည်းထိခိုက်သွားပါတယ်။တာဝန်ရှိသူတွေကကျမတို့အိမ်မှာပြန်နေလို့ရတယ်ပြောရင်ပြန်နေကြမှာပါ။ဒါပေမဲ့သူတို့ကဘေးကင်းပြီလို့ပြောမှကျမတို့ကပြန်နေမှာပါ
။ရထားတွဲတွေကယာယီတဲတွေထက်ပိုနွေးပြီးခြောက်သွေ့ပါတယ်။ဒါပေမဲ့လည်းနေရတာကြက်တဲပြီးလူလဲများသလိုကိုယ်ပိုင်နေရာလည်းမရှိပါဘူး။ငရင်ကြောင့်လူနေအင်ဂျီထောင်ပေါင်းများစွာပျက်စီးပြိုလဲသွားခဲ့တာကြောင့်အင်ဂျီမဲ့ဖြစ်ရသူတွေအနေနဲ့ဘယ်အချိန်မှအိမ်ပြန်နိုင်မလဲဆိုတာတော့မသိရသေးပါဘူးခင်ဗျာ
။ဒါကတော့အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့တူရကီငလျင်ဒုက္ခသည်တွေအကြောင်းကိုကိုငိမ့်ချန်ပြောပြသွားတာဖြစ်ပါတယ်။ဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပေးပါမယ်။ပထမအဦးဆုံးအနေနဲ့ကတော့ဒုအသံအစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံသားတွေအာဏာသိမ်းမှုနောက်ပိုင်းထိုင်းနိုင်ငံတဲ့တရားဝင်ဝင်ရောက်လာသူပိုများလာပါတယ်။အဖက်ခံရသူတွေဟာလည်းထိုင်းအချုပ်ခန်းထောင်တွေထဲမှာပြန်ဖို့ကြံ့ကြံနေပြီးလူတွေပြစ်ကျက်နေတဲ့အချုပ်ထောင်ထဲမှာဒုက္ခမျိုးစုံခံစားနေကြရပါတယ်။ဒီအကြောင်းတို့အတန်းစီစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကစီစဉ်တင်ပြတင်ဆက်ထားပါတယ်။
အဲ့ဒါလည်းဆိုတော့ငါတို့တွေဘယ်လိုပြောလူခရီးခွေးတစ်ခုလိုချင်လို့အခုကလူခရီးချုပ်ပေါက်ထားတာကိုသူတို့မြင်နေရတယ်
။ယောက်ျားလေးခန်းဆိုတကြည်ကြည်အပေးရိုက်ချင်းနဲ့ယောက်ျားလေးခန်းဆိုတကူလုံးဝဲတယ်ကြီးပဲခန္ဓာကိုယ်တကူလုံးက
ကိုရမကောင်းလို့ကုလိကိုကျွန်တော်တို့မြန်မာနိုင်ငံသားလေးဒုက္ခရောက်နေအဲ့ဒါဒါပဲကျွန်တော်မြင်တယ်
။ဘယ်နိုင်ငံမှာမဆိုအထောက်ထားမဲ့ရွှေပြောင်းနေထိုင်သူတွေဒါမှမဟုတ်ဒုက္ခသည်တွေဟာခေါင်းမုန်ဖြတ်ခံရလေးရှိပါတယ်။စီအနာတေးမီကလေးကထိုင်းနိုင်ငံကိုရွှေ့ပြောင်းလာတဲ့အထောက်ထားမဲ့မြန်မာတွေများပြားလာပြီးအဖမ်းခံရတာတွေလည်းတိုးလာနေပါရဲ့။ဒါပေမဲ့လည်းအဖမ်းခံရတဲ့ရွှေ့ပြောင်းနေထိုင်သူတွေနေရပြန်ဖို့ရေကအလွန်နှေးကွေးနေပါသေးတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့ခွင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero နဲ့ကတင်ဆက်ထားတာဖြစ်ပါတယ်။ဒီတစ်ပတ်ဆောင်းပါးကိုတော့တဝဲဝက်ရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်ဆရာပြောလဲဆိုတော့ငါတို့တွေဘယ်လိုပြောလူခရီးခွေးတစ်ခုလိုချင်လို့အခုကလူခရီးချုပ်ပေါက်ထားတာကိုသူတို့မြင်နေရတယ်ဒီခန်းထဲမှာဆိုရင်တက်နေတာပေါ့ကွာအခုလူတွေပိတ်သိမ့်နေတာဒါဆိုငါတို့အိမ်ဝင်နေဖို့စားဖို့ကလည်းဝတ်စိတ်မပြေဘူး
ပြည်ရဲ့လာအနေနဲ့ကထိုင်းနိုင်ငံရှင်းအောင်မျိုးကလာဝကအချို့ထောင်ထဲမှာနေရတဲ့အခြေအနေတွေကိုကိုမောင်လေးပြောပြနေတာပါ ချိုးထောင်ထက်မှာဒီလိုခြေကားကြာမြင့်စွာနေကြရတဲ့အတွင်းဦးမောင်လေးပေါင်မြန်မာနိုင်ငံသားရွှေပြောက်လုံသားတွေဟာအခုနှစ်ဇန်နဝါရီလ28ရက်နေ့29ရက်နေ့တွေမှာနှစ်ရက်ဆက်တိုက်အစားငတ်ခံဆန္ဒပြကြပြီးအိပ်ပြာခွယာယီတောင်းဆိုခဲ့ကြပါတယ်အဲ့ဒီချိန်တုန်းကရန်အောင်လောက်ကအချိုးထောင်မှာမြန်မာနိုင်ငံသား900နီးပါးရှိခဲ့ပါတယ်။ဖက်စီခံရတဲ့သူအများစုဟာထောက်ထားမရှိလို့အဖမ်းခံထားရတာဖြစ်တယ်လို့ဒေသတွင်း NGO အဖွဲ့တွေကပြောကြပါတယ်။ဖက်စီခံရသူတွေဟာထိုင်းချင်းထောင်တွေမှာသက်ဆိုင်ရာပြည်တံတွေကိုကြာခံပြီးနေရာကိုပြန်မပို့ခင်လောက်ကအချိုးထောင်မှာစာရေးထိသိမ်းထားတာဖြစ်ပါတယ်။ COVID-19 ရှော့ကတွေစတင်ဖြစ်ပွားတဲ့ကမြန်မာနိုင်ငံဘက်ကပြန်လည်ခေါ်ယူမဲ့ဦးရေကိုကတ္တထာရာကြောင့်အဖန်ခါရသူတွေကိုပြည်တွင်းပြန်လဲပို့ဆောင်ဖို့ကနေနေမြန်မြန်မလုပ်နိုင်ပါဘူးအထေသိခံထားရှာသူတွေရဲ့ပြောပြချက်အရာကတော့ချုပ်ခန်းတခန်းကအများဆုံးလူအယောက်50သားဆံပါတယ်ဒါပေမဲ့ဇန်နဝါရီလထဲမှာတော့ချုပ်ခန်းတစ်ခုစီမှာအယောက်100ကျော်အထိတက်ကြတက်တက်နေရလို့တစ်ဖက်ထထိုင်မှာတစ်ဖက်အေးရတဲ့အလှိုက်ကျပုံစံနဲ့အေးရတဲ့အခြေအနေတွေဖြစ်ခဲ့တာလို့ဆိုပါတယ်။ဖြေသိခံရတဲ့သူတွေဟာတကူရီတာရှင်ကြီးအတွက်အရန်ဆိုရတဲ့အခြေအနေဖြစ်ခဲ့တယ်လို့အဲ့ဒီအခြေကချိုးထောင်တဲ့နေထိုင်ခဲ့ရတဲ့မပြူဝင်းကပြောပါတယ်
။ယောက်ျားလေးခန်းဆိုတကြည်ကြည်အဖေရိုက်ရှင်နဲ့ယောက်ျားလေးခန်းဆိုတကူလုံးဝဲတယ်ကြီးပဲခန္ဓာကိုယ်တကူလုံးကမင်းကလေးခန်းပဲနည်းနည်းတော်သေးတယ်။ဒါပေမဲ့မင်းကလေးခန်းတော်သေးဆိုရေလဲမနေဘူးတောင်းဆိုပြီးတော့တောင်းနေရတယ်။ဒီကြတော့လည်းမမှန်ဘူး။ကတော့ပါရဲ့မိန်းကလေးတွေအိမ်နာတက်ဖို့တော့မှမနေဘူးတောင်းဆိုပြီးမနေဘူးတောင်းဆိုပြီးပြောဆိုနေရတယ
်ထိုင်းနိုင်ငံမှာလူဝင်မှုကြီးကြပ်ရေးဒေသစခန်းဆက်ကူရှိပြီးအဲ့ဒီထက်မှလူတွေကမြပြပြပြနေတယ်လို့ Global Detection Project ထုတ်ပြန်ချက်အရသိရပါတယ်ဒါပေမဲ့ရနာမှာတော့လတော်ကြာလူဝင်တိုးပွားလာပြီးမြပြပြပြလာမှုတွေကပြီးခဲ့တဲ့ဇန်နဝါရီလအတွင်းတော်တော်ဆူဆူဖြစ်ခဲ့တာပါမဖြူပွင့်ကရန်အောင်လောက်ကထဲမှာ9လလောက်နေခဲ့ရပြီးလုံးမဲ့ထဲမှာပါမယ်ဆိုပြီးလစဉ်ကတိအထထရရှိခဲ့ပါတယ်
။စီနီယံခေါ်တာအယောက်100ဆိုပြီးသူတို့ကတွင်းတယ်။ဒါပေမဲ့တကယ်ကခေါ်တဲ့ခါကျစီနီယံမှာအယောက်100တော့တခါကျရင်ပြည့်စင်မှာပြည့်တယ်။ပထမမှာလည်းဦးစားပေးတော့ကျမတို့တွေကြံရင်ခဲ့ရ။ကျမတို့ကြံရင်ခဲ့အခုစီနီယံပါမယ်ဆိုပြီးတော့ဒီဘက်လည်းမပါဘူးဒီလလည်းမပါဘူး။တလမှာနှစ်တုပ်ပို့မှဆိုလည်းမပို့ဘူး
။ထိုင်းနိုင်ငံထိုင်းဝန်ကြီးဌာနကတော့ဒီလိုလက်ပိတ်လိုက်ယူမှုတွေကမရှိပါဘူးလို့အရင်ကငြင်းဆိုထားပူပါတယ်။တူတန်ကပြီးခဲ့တဲ့နှစ်ကရနောင်လာဝကချူထောင်မှာထိသိမ့်ခံခဲ့ရတဲ့ရွှေပြောင်းလို့သားကိုစီသူနဲ့စကားပြောဆိုခဲ့ပါတယ်။သူကပိုက်ဆံနဲ့လာထိုးခဲ့တဲ့တွင်နေအိမ်ကိုစောစောပြန်ခွင့်တားခဲ့ပေမဲ့ငွေပေးတိုင်းလည်းပြန်လို့ဖို့ကအမှတ်ခံမှုမရှိဘူးလို့ဆိုပါတယ်
။ဒီကတော့ဒါလက်ခံနေတာကြိုက်ရကြိုးပတ်ဆက်ပေးထွာလာတာ။ပတ်ဆက်ဗတ်တောင်းပ
ေးအဓိကကတော့တက်တဲ့ကံနဲ့ဂျန်ခဲ့လို့ပတ်ဆက်ပေးပြီးထွာလာတာ။ဗတ်တောင်းပေးပြီးထွာလာတယ်ဒီပတတောင်းကိုတော့မှအပြင်းမဆုံဆန်းပြီးလဘကရုံနဲ့ရင်းနှီးတဲ့သူတွေထဲမှာရလာ။အဲကျန်တဲ့သူတွေထဲမှာအလင်ခံတဲ့သူတွေလည်းရှိတယ်။ဒီလလွတ်မယ်။ဘက်9000ပေးရမယ်ဆိုရင်ဒီလလည်းမပေါဘူး။နောက်လလည်းမပေါဘူး။နောက်နောက်သုံးကကျန်နေခဲ့တဲ့သူတွေလည်းရှိတယ်
။ဒီလိုတွေလုဆောင်နေရင်ကဇန်နဝါရီလအတွင်းရနောက်မှာကျင်းသားဥယျာဉ်တွေဘာလို့များပြားလာပါလဲ။ပထမတစ်ချက်ကတော့မြန်မာနိုင်ငံဖက်နေကျမ်းမာရေးနဲ့လူချိုရေးခြေနေကြောင်ဆိုပြီးCOVID-19 ဖြစ်ပွားနေတဲ့အခြေအနေကလစဉ်နေရပြန်ခေါ်မဲ့လူဦးရေတွေကိုကန့်တလိုက်ပါတယ်။ဒုတိယချက်ကတော့အာဏာသိမ်းနောက်ပိုင်းနောက်ဆက်တွဲအနေနဲ့နိုင်ငံတည်စီးပွားရေးကျဆင်းလာတာတွေကြောင့်ထိုင်းနိုင်ငံတွင်ကထောက်ထားမဲ့ရွှေ့ပြောင်းလုပ်သားတွေပိုများပြားလာတာကြောင့်ပါ။ COVID-19 ကြောင့်ရန်နာထားရတဲ့ MOU စနစ်နဲ့ရွှေ့ပြောင်းလုပ်သားခေါ်ယူမှုတွေကလည်း2022ခုနှစ်မှပြန်စတင်နိုင်ခဲ့ပြီးလုပ်ငန်းစဉ်တွေကိုလည်းလင်းများစွာလှုပ်ဆောင်နိုင်ပါဘူး။ဒီကနေ့လာတဲ့တုံးကလည်းနိုင်ငံတွင်းမှာနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့စနစ်ကလည်းရပ်တသွားခဲ့ပါတယ်။ဒါပြင်နိုင်ငံရေးချီနေကြောင်းထွက်ပြေးလာရသူတွေနိုင်ငံကူးလက်မှတ်တက်တမ်းမတိုးနိုင်သူတွေတော့မဟုတ်နှက်ဆဆစ်စီကူတွေမှာဖြတ်ပြေးလာရင်ဖက်စီခံရမှာကြောက်သူတွေလည်းရှိနေပါတယ်။အဲဒီလိုဖြစ်ရတွေကထောက်ထားမဲ့ဝင်ရောက်မှုတွေအရေးအတွက်ကိုပိုပြီးတိုးလာစေတယ်လို့ဖက်စီတွေလည်းပုံများလာစေပါတယ်။ထိုင်းနိုင်ငံဟာဒုက္ခသည်အနေထားစစ်တမ်းဆိုင်ရာစာချုပ်ကိုလက်မှတ်မထိုးထားတဲ့နိုင်ငံဖြစ်တာကြောင့်ထောက်ထားမဲ့ရွှေပြောင်းနေထိုင်သူတွေ ဒါမှမဟုတ်နိုင်ငံရေးကြောင့်ရွှေပြောင်းလာရတဲ့လူတွေအားလုံးအတွက်ဆက်ဆံမှုကလည်းတူတူဖြစ်ပါတယ်။အနာသိတဲ့2020ခုနှစ်ကနေအခုနှစ်ဖေဖော်ဝါရီလကြီးတနင်္လာကာလတွင်မြန်မာရွှေပြောင်းလို့တဲ့အနေဆိုမှာတိကျော်ဟာထိုင်းနိုင်ငံတည်းတရားဝင်ဝင်ရောက်လာကြတယ်လို့ပညာရေးနဲ့ကွန်ပျူတာတွေဖောင်ဒေးရှင်း FED ရဲ့တည်ထောင်သူဦးထူးချက်ကဆိုပါတယ်ထိုင်းနိုင်ငံတွင်ဟန်စင်ပူရတဲ့ထိုင်းဆိုရမြန်မာပြည်ပြန်ပို့တဲ့ချက်လက်တွေကိုကိုးကားပြီးအခုလိုခံမှန်းပြောဆိုတာပါထိုင်းအချို့ထောင်တွေထဲကာလကြာစီထွက်နောက်ခံနေရတဲ့မြန်မာရှေ့ပြောင်းလူသားတွေရဲ့အရေးကိစ္စပါဝင်လုံသမအခွင့်အရေးစတဲ့အခုခွေချိုးဖောက်ခံရတဲ့ကိစ္စတွေရှင်းတဲ့အောင်လို့ပို့အရေးကသက်ဆိုင်ရာအစိုးရတွေမှာတာဝန်ရှိတယ်လို့ဦးထူးချက
low nijare, who allowed the map, where Zidi, Lupoku in Nele, and you pull on some year, you don't know, according to the promise, who is in Chukatanaria, who Pabio Dare, Nai, who Jone, Dwali, Melodon, Jonji, whatever.
Dawi Mele, go with 90 simi sigan, Pihu, Jeje, Pampa, Pishop, Benichima, lay up Gampu, Pihu, Pacho, Gatta, Taya Badri. Mana by the gap, Yanley, call you Mexico, Pacho, Window, Nidabali. တို့တန်ကဘာကြောင့်မြန်မာတန်ယောကလောက်သမားတန်ဖို့ကိုဆက်သွယ်ခဲ့ပေမဲ့အဖြေမရရှိခဲ့ပါဘူးဒီကနေ့ကျွန်တော်အားလတ်တော့ကရှင်နောက်ကထိထိခံထားရသူတွေကအပြန်ပုတ်နိုင်တဲ့အကြောင်းကိုဥပမာထားပြောပြီးထိထိခံထားရတဲ့အလောက်သမားတွေအပြန်ဖွင့်ရရှိဖို့အတွက်စူးစမ်းဆောင်ရွက်နေတယ်လို့ပဲယူရှင်းစွာဖြေကြားခဲ့ပါတယ်အခြားရင်းတစ်ခုရဲ့ပြောကြားထားမှုအရာကတော့လူချိုးရေးပြဿနာတွေကြောင့်အဖြေခံထားရသူတွေကို
နေရတီတီကိုအရေးအတွက်ကာသမှုမရှိပြန်မပုတ်နိုင်တာလို့ဆိုပါတယ်တနင်္လာနေ့တိုင်းစစ်ကောင်စီပြောရေးဆိုခွင့်ရှိသူဖွန်ကြီးလောက်ခဲ့ဖူးတဲ့ဥယျာဉ်ထွေးသားတော့ကိုဗစ်-19ကာသမှုတွေကလည်းပြောင်းလဲသွားပြီးကြမ်းတမ်းမှုရှိပဲပြန်လဲခေါ်ယူနေတယ်လို့တုတ်ပြန်ပြောဆိုပါတယ်ကိုလည်းညီမထားဘူးသူကစစ်မှာပြေးမှာထားတာလေအဲ့နိုင်ငံကြီးပြည်ထောင်စီပြန်လွှဲကိုတို့ကိုကြောင်းကြားတယ်အကြောင်းက
ဒီမှာထိတ်ထိတ်ခံထားရတဲ့ရွှေပြလုံသမားတွေကသဘောမတူပါဘူး။ခိုင်နိုင်ငံမှာရှိတဲ့မြန်မာတာဝန်ရှိသူတွေအနေနဲ့လုံသမားတွေကိုတိကျအကူအညီပေးတာတွေလုပ်သိနေလို့တက်ကြွလှူရှားသူတွေကပြောကြပါတယ်။ ဆနပ်ပြပွဲပြီးကျွန်တော်အိနမောင်မိုက်မှာတော့ရနောင်လာဝကမှာထိသိမ့်ခံထားရတဲ့600ခုနှစ်ဆက်ကိုမြန်မာစစ်တပ်ကစေသိမ်မိုးစီလိုပြီးပြန်လဲခေါ်ခဲ့ပါတယ်။ဒီလိုလှုပ်ဆောင်မှုတွေဟာအထက်လူကြီးတွေကဖိအားပေးမှုရှိမှသာလူသမားတရားရှိတွေကလှုပ်ဆောင်ခဲ့တာလို့မိတ္တသဟာယနိုင်ကူညီမှုအတင်းကဥသားကြော်ကားတော့ပြောပါတယ်။အနာသိပြီးနောက်ပိုင်းမှာလဲရွှေပြောင်းလိုသားတွေကိုလူခွေရေးချိုးဖောက်မှုဖြစ်စ
Yamala, home and a Kumiba, Makuta, and meet them home at I know. Be that on a game out of a city. A cool at Harvard, you know, do the Suya Macau cooling, which you know, don't be mining at Ali, Doha Yami had a divergent on Yina. You don't know where Suya accounting was a cooling room, you know, don't be mining at Ali, cooling at the Haka Yamal and Hogu.
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရအောင်ကျွန်မမေလို့ဒုတ်တန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီချပြီးဖရန်တီးယားမြန်မာနဲ့ဖောင်ဒေးရှင်းဟီးရိုးတွေကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်တို့အတန်အစီအစဉ်ပြီးမှာတော့ဒီမိုကရေစီလူ့ခွင့်ရဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ် မြန်မာနိုင်ငံရဲ့ပတ်သက်တဲ့တိုက်ပွဲကျင်းပဥပဒေကိုမြန်မာစစ်တပ်ကလေးစားဖို့ဘာကြောင့်နိုင်ငံတကာကပြောနေကြတာပါလဲဒီဥပဒေကပဋိပက္ခတွေမှာဘာကြောင့်အရေးကြီးတာပါလဲလူခွင့်ရေးတက်ကြွလှူရှားသူဒေါ်မေဇဘယ်ဖြူနဲ့ဦးတင်မောင်တန်းတို့ကဆွေးနွေးတင်ပြထားပါတယ်
ဘောရရှိမြတ်ကဇီဂျီကျေးရွာကိုလေကြောင်းကနေအီဗီလာစက်တက်နေကဘုံကျဲပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ကလေးရောက်30ဝန်းကျင်ပါဝင်လူတရာကျော်တိတ်ဆုံးသွားခဲ့ပါတယ်ဒီသတင်းဟာကမ္ဘာမီဒီယာလောကကိုအတော်ကြီးရိုက်ခိုက်ပါတယ်ဆိုတော့ကုလသမဂ္ဂနဲ့နိုင်ငံတော်တော်များများပြီးတော့ဖွဲ့စည်းတဲ့တော်တော်များများကလည်းမြန်မာစစ်တပ်ကိုရှုတ်ချတဲ့ ကျင်းကြတဲ့ထောက်ကြတယ်အဲ့ဒီကျင်းကြတဲ့တွေထဲမှာကျွန်တော်တို့အားလုံးနီးနီးမှာပါတာကတော့နိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေကိုလေးစားဖို့မြန်မာစစ်တပ်ကိုပြောတာပါပဲဆိုတော့ဒီဘက်ကျွန်တော်တို့ဆွေးနွေးကြမယ်အကြောင်းကတော့စစ်ပွဲတွေကြားထဲမှာလူဆန်ရေးအကြောင်းဖြစ်ပါတယ်တနည်းပြောလို့ရှိရင်အဲ့ဒီလူသားချင်းစာနာထောက်ထားရေးဥပဒေအကြောင်းကိုကျွန်တော်တို့ဆွေးနွေးကြမှာပါဆွေးနွေးပေး ူခွင့်ရင်းနဲ့လူသားချင်းစာနာထောက်ထားရေးဥပဒေတွေကိုစိတ်ဝင်တစားလေ့လာနေသူဖြစ်ပါတယ်။မင်္ဂလာပါမတ်မေဇရခင်ဗျာ
။ဟုတ်မင်္ဂလာပါဆရာ
။ဟုတ်ကဲ့။ဆိုတော့ကျွန်တော်တို့ဥပဒေအကြောင်းကိုမပြောခင်ပေါ့နော်။တာမန်လူတယောက်အနေနဲ့ပဲကျွန်တော်တို့အရင်ဆုံးစဉ်းစားကြည့်ကြအောင်ပေါ့နော်။ကျွန်တော်တို့ဒီပထမဦးဆုံးမြန်မာပြည်အားထုတ်တဲ့ပြက်ကလေးကိုကြည့်လိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ AB လ10ရက်နေ့ကနေ AB လ19ရက်နေ့အထိဒါကိုရဲအားဖြစ်နေတတ်မှတ်ထားတာကျွန်တော်တို့တွေ့ရတယ်နော်။နောက်ပြီးတော့ဒါကတကြံပတ်ဝန်းကျင်နှစ်သက်ကူမြန်မာနှစ်သက်ကူပတ်ဝန်းကျင်ရက်တွေလည်းဖြစ်တယ်။ကယ်ဆယ်ရေးဝန်ထမ်းစစ်တပ်ဝန်ထမ်းကိုကျော်ဝန်ထမ်းနဲ့ပြည်ထောင်နိုင်ငံခြေဆိုင်ဂါဒီယန်သတင်းစာကြီးမေးတဲ့အခါမှာအဲသူကပြန်ပြောပြတယ်သူတို့ကဒီမော်တော်ဆိုင်ကယ်3စီးနဲ့သူတို့တငယ်ချင်း၄ယောက်ဒီဖွင့်ပွဲကိုသွားနေတယ်။သွားနေတဲ့အချိန်မှာပဲသူတို့ဒီအမသချင်းတန်တွေကိုလော့စပီကာနဲ့ဖွင့်နေတာတွေကိုကြားနေရတယ်ပြီးတော့မကြဘူးဟောနော်ကျွန်တော်တို့ဘုံချလိုက်ပြီးတော့စက်တင်တန်တွေပြစ်တာကြားလိုက်ရတဲ့အတွက်ကြောင့်သူတို့ကဒီဘေးကိုချပြီးတော့သူတို့ကဝင့်နေရတယ်ဆိုပြီးတော့ပြောတယ်ပေါ့နော်ဒီလိုအခါကြီးရက်ကြီးတွေနော်တခြားနိုင်ငံတွေကပြစ်ပကတ်ဒီမှာဟောမတ်မေးစပယ်ဗျူလေးလာတဲ့အခါမှာဘယ်လိုများတွေ့ရလဲ
ဟိုလူမှန်ပေါ့လေအာဘာသာတရားအာနဲ့ရင်ကျေးမှုလေးထုံးစံဟိုရှိကြတဲ့လူမျိုးတိုင်းကဒီကိုယ့်ရဲ့ဘာသာအရာပဲဖြစ်ဖြစ်ပေါ့ကိုယ့်ရဲ့လူရတလေးထုံးစံတွေအရာရှိတဲ့သတ်မှတ်ထားတဲ့အခကြီးရဲ့ကြီးတွေကိုလေးစားကြတယ်တန်ဖိုးထားကြတယ်ပြီးတော့ဘလောက်ပဲအမျိုးတွေအာကတာတွေကြီးမားစေကမှုပေါ့နော်ဒီလိုမျိုးအခကြီးရဲ့ကြီးတွေမှာအာဒီအေဂျေလူတွေတေးကြအောင်ထိခိုက်တန်ရာရအောင်ပေါ့ရရဲ့ဆက်ဆက်ချေမုန်းတာတွေကိုဟိုတော်တော်လေးဆောင်ရှားကြတာကိုတွေ့ရပါတယ်ဗုဒ္ဓဘာသာလူမျိုးဟိုလူများစုဖြစ်တဲ့နိုင်ငံမှာဗုဒ္ဓဘာသာတွေဗုဒ္ဓဘာသာဝင်တွေအထူးအမြတ်ထားတဲ့အခုလိုခါကြီးရက်ကြီးမှာအခုလိုလူမဆန်တဲ့တိုက်ခိုက်မှုမျိုးကိုကျူးလွန်တာဟာတတော်ကိုဟိုရုပ်ဆိုးကြီးတန်တယ်အာပြီးတော့မဇက်ကဖျားဖျားပြောနေပေမဲ့လက်ကကာယကာယပေါ့နော်တကယ်တမ်းမှာသူတို့မှာအဲဒီဘာသာတရားအပါအဝင်အဲကိုလူမျိုးတွေရဲ့အထွတ်အမြတ်ထားတဲ့ခါကြီးရဲ့ကြီးတွေဒလိထုံတန်းစင်လာတွေရိုးရာအာတွေကိုအထိန်သိမ်းလိုက်နာဖို့အတွက်အာတစည်းမှသူတို့တွေခေါင်းထဲမှာမရှိဘူးဆိုတာအထင်ရှားပါပဲပေါ့နော
်ဟုတ်ကဲ့အဲကျွန်တော်တို့တိုက်တိုက်ဆက်ဆိုင်ပေါ့လေဒီ2023ခုနှစ်မှာပဲကျွန်တော်တို့လိုပဲတကြံကြတဲ့ထိုင်းနိုင်ငံကတကြံကိုကမ္ဘာရင်ကျိမှုအမွေအနစ်အဖြစ်နဲ့သတ်မှတ်ဖို့ UNESCO ဖွဲ့ကြီးကိုတင်လိုက်တယ်အဲ့ဒီတကြံမှာပဲကျွန်တော်တို့မြန်မာပြည်ကဘုံကျဲပြီးသိနေတဲ့ပြက်တဲ့အဖြစ်ကတကြံပတ်ဝန်းကျင်တကြံရက်ကြီးခါကြီးမှာဖြစ်တယ်နိုင်ငံတော်ကနေမှပြက်ကလေးမှာရက်အားဖြစ်နဲ့သတ်မှတ်ထားတဲ့တကြံနေတကူကာလမှာဖြစ်တယ်ကျွန်တော်တို့ဒီ EU ဥရောပသမဂ္ဂနိုင်ငံရေးအပြောရေးဆိုခွင့်ရှိသူနဲ့ဘီလာမက်ဆရလီကဒီအဘီလာဆက်နေနေပုံလူနေမှာပေါ့နော်ကျွန်တော်တို့မပြောလဲဆိုရင်မြန်မာပြည်သူတွေနှစ်တကူအခါတမယဆင်နွှဲနေချိန်မှာမြန်မာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်စွာတိုက်ခိုက်တဲ့ဒီသတင်းဟာချီးကျဲထိတ်လန့်စရာဖြစ်ပါလေ။ဟာသူကတတိထားမိတယ်ဗျ။ဒီကျွန်တော်တို့ရင်ချင်းမှုတလေအရေးကြီးတာလေ။ဆိုလိုတာကကောင်းမှုကုစုဘက်ကိုပူပြီးအာရုံစိုက်ကြတဲ့အချိန်ဒီမှာလာပြီးတိုက်တိုက်ဆိုင်ဆိုင်ဒီအဲ့ဒီနေမှာအဲ့ဒီတကြံကာလเนาะကျအားကြီးမှာပဲကျွန်တော်တို့ဘုံကျဲတယ်ဒါကိုစစ်တပ်ကအကျုပ်လုပ်နေတယ်ပေါ့နော်ဆိုတော့ဒီလိုအဖြစ်မျိုးတွေကိုကာကွယ်ဖို့အတွက်ကျွန်တော်တို့နိုင်ငံတကာဥပဒေကိုလည်းရေးဆွဲထားတယ်မြန်မာနိုင်ငံကလည်းလက်မှတ်ထိုးထားတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ဘာကြောင့်ဒီနိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေဟာပဋိပက္ခတွေမှာအရေးကြီးရတာလေဆရာမနည်းနည်းရှင်းပြပြပါခင်ဗျ
ဟုတ်ကဲ့ ဒီစစ်မဲ့ပြိပခဖြစ်တဲ့နေရာတွေမှာပေါ့နော်စစ်ပွဲနဲ့မသက်ဆိုင်တဲ့အရသာပြည်သူတွေထိခိုက်ဒေဂျီမှုနည်းအောင်ကာကွယ်ပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့ဒီနိုင်ငံတကာလူသားချင်းစာနာချောက်ထားမှုဆိုင်ရာဥပဒေပေါ့လေ International Humanitarian Law လို့ကျွန်တော်တို့သိကြတယ်ဥပဒေကိုဒီကုလသမဂ္ဂနဲ့ကမ္ဘာအတိုင်းအဝိုင်းကပြဋ္ဌာန်းထားတာဖြစ်တယ်အဲ့တော့စစ်ပွဲတွေမှာဟိုလိုက်နာရမယ့်စီးနင်းစည်းကမ်းတွေရှိပါတယ် ဒါကိုဒီဂျနီဗာကွန်ဗင်းရှင်းလို့ခေါ်တဲ့ဒီဟိုပြဋ္ဌာန်းချက်တွေမှာလည်းအတိအလင်းပြဋ္ဌာန်းထားပြီးသားဖြစ်ပါတယ်အဲ့တော့စစ်မှတ်တွေပြိပခါတွေဖြစ်သွားတဲ့ခါတိုင်းမှာကျမတို့ဟာဒီစစ်ပွဲတွေနဲ့မသက်ဆိုင်တဲ့တိုက်ရိုက်သက်ဆိုင်မှုမရှိတဲ့လူနေအိမ်တွေပြီးတော့အပြစ်မဲ့ရပ်သားပြည်သူတွေထိခိုက်ဒေဂျီမှုမရှိအောင်ကလေးငယ်တွေအမျိုးသမီးတွေတက်ကြီးရွယ်ဦးတွေပေါ့နော်
ကျွန်တော်တို့တိုက်တိုက်ဆိုင်ဆိုင်ပေါ့လေဟိုအားလုံးသိပြီးတာပြဋ္ဌာန်းထားတဲ့ဥပဒေတွေပါပဲပေါ့နော်အဲ့တော့ရွေချက်ကိုကအပြစ်မဲ့ပြည်သူတွေကိုကာကွယ်ပေးဖို့ဆိုတဲ့ရွေးချက်နဲ့ကျွန်တော်တို့ပြဋ္ဌာန်းထားတာဖြစ်တယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာရင်ဆိုင်ကြုံတွေ့နေရတာကတော့အပြစ်မဲ့ပြည်သူတွေကိုတမင်ရွေချက်ရှိရှိပြစ်မှတ်ထားပြီးတော့ဟို
တဲ့ဒီလက်နက်ကိုင်းအာနာယူတစုဝနေပြီးတော့ဒီလိုနိုင်ငံတကာဥပဒေတွေကိုပြောင်းပြောင်းတင်းတင်းပဲချိုးဖောက်နေတာတွေ့ရတယ်ပေါ့လေဒါကကမောက်ဆုံးဖြစ်ရမှာဟုတ်ပါဘူးဒါပေမဲ့လည်းဝန်ထဲကြောက်ကောင်းတာကကမ္ဘာအတိုင်းဝိုင်းပေါ့နော်ဒီ UN
ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်ကမ္ဘာနိုင်ငံတွေဟာဒီလိုမျိုးနိုင်ငံတကာဥပဒေတွေကိုပြောင်းပြောင်းတင်းတင်းချိုးဖောက်နေတာကိုတွေ့ရနေသိရနေမသိကြုံပြုတ်နေတာကတော့ကျွန်တော်တို့မြန်မာပြည်သူတွေရဲ့တကယ်ပဲဟိုဝန်ထဲကြေကွဲစရာကောင်းတဲ့အကံကြမ္မာလို့ပြောရမှာပေါ့လीเนาะဆရာဟုတ်ကဲ့ဆိုတော့ဘာကြောင့်ဒီအခြေအနေအဖြစ်နေတာလဲ
လက်ရှိချင်းနေမှာတော့ကျမတို့ကဒီ geopolitics လို့ခေါ်တဲ့ဟိုပထူပီနိုင်ငံကြီးပေါ့နော်နိုင်ငံကြီးအခြေအနေတွေကြောင့်ကျမတို့နိုင်ငံရဲ့ကိစ္စမှာဒီကုလသမဂ္ဂလုံခြုံရေးကောင်စီအခွဲ့ဝင်နိုင်ငံတွေအပါအဝင်နိုင်ငံတော်တော်များများကမြန်မာနိုင်ငံရေးကိုလက်ဆောင်နေကြတာတွေ့ရပါတယ်အထူးသဖြင့်တော့အာဆီယံလက်ထဲကိုထိုးထည့်ထားတာပေါ့နော်အဲ့တော့ဒီအာဆီယံကမြန်မာစစ်ကောင်ဆောင်တွေကိုအကာအကွယ်ပေးထ
ရပါတယ်။ဒါပေမဲ့လည်းနိုင်ငံတကာဥပဒေတွေဟာဒီလိုစစ်ရာဇဝတ်ကောင်တွေကိုတေးသေးချာချာဟိုအပြစ်ပေးအရေးယူနိုင်ဖို့အတွက်စီစဉ်ရေးဆွဲထားတာပါ။သူတို့ရဲ့ဒီတာဝန်ယူမှုတာဝန်ခံမှုနဲ့ပေါ့နော်အပြစ်ပေးအရေးယူခံရမယ်နေ့ဟာမကြပါဘူးရောက်လာမှာပါ။အဲ့တော့ဒီနိုင်ငံတကာတရားရုံးအနေနဲ့ပေါ့နော်ကုလသမဂ္ဂလုံခြုံရေးကောင်စီကညှုံးပုတ်ခြင်းမပြုတ်မခြင်းဒီကိစ္စတွေကိုကိုင်တွက်ဖြည့်ရှင်းလို့မရဘူးဆိုပေမဲ့လည်းလူအခွင့်အရေးနဲ့အထူးသဖြင့်ဒီလိုမျိုးစစ်ရာဇဝတ်မှုတွေကိုဆက်ဆုပ်ရွံရှာတဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတဦးချင်းတစ်ဖွဲ့တနိုင်ငံချင်းစီအနေနဲ့ဒီလိုစစ်ရာဇဝတ်မှုကျိုးလွန်နေတာတွေကိုရပ်တန်းကရပ်အောင်သူတို့အနေနဲ့ဒီအပြစ်ပေးပိတ်ဆို့တန်ခတ်အရေးယူမှုတွေလှုပ်ဆောင်နိုင်တယ်လို့ပဲသူတို့ကနိုင်ငံတကာတရားရုံးကိုညှိုးပို့နိုင်တဲ့စနစ်တွေလည်းရှိပါတယ်ရှိလာမှာပါပေါ့နော်အဲ့တော့ကျွန်တော်မြန်မာပြည်သူတွေအနေနဲ့စိတ်မပြတ်အားမလျော့ပဲနဲ့ဒီလိုတရားညှတာမှုကိုရရှိနိုင်တဲ့နည်းလမ်းတွေကိုကျွန်တော်တို့အစွမ်းကုန်စ조사ပြီးတော့ရှာဖွေပြီးဒီလိုရာဇဝတ်ကောင်တွေကိုတစ်ချိန်ချိန်မှာတော့တာဝန်ခံမှုတာဝန်ယူမှုရှိစေဖို့အတွက်ပေါ့နော်အပြစ်ပေးအရေးယူနိုင်ဖို့အတွက်ကိုကျွန်တော်တို့နည်းလမ်းတွေရှာတွေ့နိုင်မှာပါလို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမကြီးဟုတ်ကဲ
့ကျေးဇူးပါဆရာ
ဟုတ်ကဲ့အခုဆွေးနွေးတင်ပြသွားလို့တို့ခွင့်ရတဲ့ကြွလို့ချောင်းမမေးစမဖြစ်ဖြစ်ပါတယ်ကျွန်တော်ပေါင်းတမ်းပ
ါဦးတင်ပေါင်းတမ်းအပတ်စဉ်တင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ် VOA တနင်္ဂနွေနေ့မနေ့ဖက်တန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာမီပဲအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးအောင်မှာဖြစ်တဲ့အတွက်ဆက်လက်စောင့်မျှော်ကြည့်ရှုနားတော်တာဆင်နိုင်ပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ Radio အတန်လွင့်အစီအစဉ်တွေကိုတော့ line meter 25 kHz 11.13 line meter 40 kHz 9013လိုင်းဒိုမီတာ58 kHz 5805တို့ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ပတ်စင်ကန္တာတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်။အခုပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရေးအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်။ဂျပန်မှာပြုလုပ်ခဲ့တဲ့ G7 နိုင်ငံသားရေးဝန်ကြီးအစည်းအဝေးမှာစီးမြင်းတွေကိုအခြေခံပြီးလွတ်လပ်ပွင့်လင်းတဲ့နိုင်ငံတကာစံချိန်စံညွှန်းတွေရှိရေးဆွေးနွေးခဲ့ကြပါတယ်။ဒါအပြင်ဖိလစ်ပိုင်မှာအမေရိကန်စစ်ရင်အားတိုးချဲ့သွားမှာဖြစ်ပြီးတင်းမာမှုတွေရှိလာနေတဲ့အင်ဒိုပစိဖိတ်လုံခြုံရေးအခြေအနေအပါအဝင်အာရှဒေသတွင်းအခြေအနေတချို့ကိုဒီတစ်ပတ်အာရှနိုင်ငံကြီးအာရှနိုင်ငံရေးအစီအစဉ်မှာကျွန်တော်ကပဲဆက်ပြီးတင်ပြပေးပါမယ်G7 ဆက်မှုနဲ့စီးပွားအင်အားကြီးခုနှစ်နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေဟာဂျပန်နိုင်ငံကာရူဇာဝါမြို့မှာဧပြီလ16ရက်နေ့ကနေ18ရက်နေ့အထိစုရုံးရောက်ရှိခဲ့ပြီးကမ္ဘာပြဿနာတွေကိုဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအချိန်မှာရုရှား-ယူကရိန်းစစ်ပွဲအဆုံးသတ်နိုင်ရေးတရုတ်-ထိုင်ဝမ်အရေးနောက်ကိုရီးယားအရေးနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးတွေကိုဆွေးနွေးခဲ့ကြပါတယ်။G7 အစည်းအဝေးရလဒ်ကိုဂျပန်နိုင်ငံသားဝန်ကြီးယိုရှိမာဆာဟာရာရှိကအင်ကာနေတုန်းကအခုလိုပြောကြားခဲ့ပါတယ
်။ဥကရိုင်းနာ情勢に関しましては G7 として引き続き一致して
ロシアがウクライナを救助れすっぽえを G7 にね人々に散じてロシアボ踢躍偏袒ね弾殺揶揄無で射漏とまဖြစ်ပါတယ်။ဒါ့အပြင်ロシア隊တွေယူကရိန်းကနေချွင်းချက်မရှိချက်ချင်းပြန်လဲရုပ်သိမ်းဖို့ကိုလည်းတောင်းဆိုပါတယ်။ရုရှားကနျူကလ িয়ার လက်နက်နဲ့တိုက်ခိုက်မယ်လို့ချင်းချောက်တာတွေဟာလက်ခံနိုင်စရာမရှိပါဘူး
။အမေရိကန်၊ပြင်သစ်၊ဂျာမနီ၊ဗြိတိန်၊ကနေဒါ၊အီတလီနဲ့ဂျပန်နိုင်ငံတွေပါဝင်တဲ့ G7 ရဲ့တရုတ်နဲ့ပတ်သက်တဲ့သဘောထားကိုပြောကြားရမှာတော့နှစ်ဖက်အကျိုးရှိမဲ့ကိစ္စရပ်တွေနဲ့နိုင်ငံတကာကိစ္စရပ်တွေမှာတရုတ်နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးစိုးရိမ်ပူပန်မှုရှိတဲ့ကိစ္စရပ်တွေကိုတရုတ်နဲ့ဓာတ်ရိုက်ဖွင့်ပွင့်လင်းလင်းဆွေးနွေးရေးဟာအရေးကြီးကြောင်းနဲ့တရုတ်နဲ့အပြူသဘောဆောင်ပြီးတည်ငြိမ်တဲ့ဆက်ဆံရေးအတွက် G7 အနေနဲ့ပြင်ဆင်နေတယ်လို့ပြောကြားခဲ့ပါတယ်။အရှေ့တရုတ်ပင်လယ်နဲ့တောင်တရုတ်ပင်လယ်ပြင်ကိစ္စတွေမှာတော့အင်အားသုံးအတင်းအကျပ်ဖြည့်ရှင်းတာတွေကို G7 အနေနဲ့ဆန့်ကျင်ပြီးထိုင်ဝမ်ရေလက်ကြားငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးဟာနိုင်ငံတကာလုံခြုံရေးနဲ့တိုးတက်ရေးအတွက်အလွန်အရေးကြီးတယ်လို့ G7 အနေနဲ့ထပ်မံအတည်ပြုပြောကြားခဲ့ပါတယ်။ Indo-Pacific ဒေသအရေးမှာအာဆီယံဟာအဓိကကြားကြောင်းနဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးဟာအရေးကြီးတယ်လို့လည်းပြောကြားခဲ့ပါတယ် G7 ထိပ်သီးအစည်းအဝေးကိုတော့မေလာထဲမှာကျင်းပမှာဖြစ်ပြီးမြန်မာနဲ့အီရန်အရေးတွေကိုလည်းထက်သွင်းဆွေးနွေးသွားမှာဖြစ်ပါတယ်ခုလိုချိန်မှာပဲအမေရိကန်နဲ့ဖိလစ်ပိုင်ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်လိုက်ပါတယ်အမေရိကန်အစိုးရကဒေါ်လာတန်းတရာအကုန်အကျခံပြီးဖိလစ်ပိုင်မှာရှိတဲ့စစ်စခန်း6ခုကိုအစင်းမြင့်ပြုပြင်သွားမယ်လို့ဧပြီလ19ရက်နေ့တုန်းကဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။2016ခုနှစ်တုန်းကဖိလစ်ပိုင်မှာအမေရိကန်စစ်စခန်း5ခုအသုံးပြုခွင့်ပေးခဲ့ပါတယ်။ပြီးခဲ့တဲ့ February လတည်းတုန်းကနောက်ထပ်စစ်စခန်း4ခုကိုထပ်မံအသုံးပြုခွင့်ပေးခဲ့တာဖြစ်ပါတယ်။တရုတ်ကတော့ဒီကိစ္စကိုကန့်ကွက်ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ April 17ရက်နေ့တုန်းကလည်းစည်စုနှစ်တွေအတွင်းအကြီးမားဆုံးပူးတွဲစည်းရေးလက်ချက်မှုကိုအမေရိကန်နဲ့ဖိလစ်ပိုင်ကပြုလုပ်ခဲ့ပါတယ်ဖိလစ်ပိုင်စစ်သား 18,000 ကျော်ပါဝင်ခဲ့ပြီးအမေရိကန်နဲ့ဩစတြေးလျတပ်ဖွဲ့တွေပါဝင်ပါတယ်ပြီးခဲ့တဲ့ရက်သက်တပ်တွေအတွင်းအမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးတွေနဲ့ကာကွယ်ရေးဝန်ကြီးတွေဝါရှင်တန်နဲ့မနီလာကိုအပြန်အလှန်သွားရောက်ခဲ့ကြပါတယ်ဒါ့အပြင်မေလပထမပတ်ထက်မှာဖိလစ်ပိုင်သမ္မတမာကိုစ်ကိုသမ္မတဘိုင်ဒန်ကအိမ်ပြူတော်မှာလက်ခံတွေ့ဆုံဖို့ဖိတ်ကြားထားပါတယ်အခုလိုဖိလစ်ပိုင်နဲ့အမေရိကန်ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမြင့်တင်နေချိန်မှာပဲ တရုတ်နိုင်ငံသားရေးဝန်ကြီးချင်ကန်းဟာဖိလစ်ပိုင်ကိုဧပြီလ21ရက်နေ့ကနေ23ရက်နေ့အထိသွားရောက်မှာဖြစ်ပါတယ်။အမေရိကန်ရဲ့ Indo-Pacific ဒေသမဟာဗျူဟာ IPS မှာဖိလစ်ပိုင်ဟာအရေးပါတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။အမေရိကန်ရဲ့ဒီမဟာဗျူဟာမှာဂျပန်၊တောင်ကိုရီးယား၊ဩစတြေးလျ၊ဖိလစ်ပိုင်နဲ့အိန္ဒိယနိုင်ငံတွေအဓိကပါဝင်ပါတယ်။တဖက်မှာလည်းတရုတ်က Indo-Pacific ဒေသအတွင်းစီးရီးနိုင်ငံရေးတိစောက်တာတွေရှိပါတယ်။ကမ်ဘောဒီးယား၊မြန်မာ၊ဘင်္ဂလားဒေ့ချ်၊သီရိလင်္ကာ၊ပါကစ္စတန်စတဲ့နိုင်ငံတွေနဲ့ရေတပ်ပူးပေါင်းဆောင်ရွက်မှုတွေ၊ပင်လယ်စိတ်ကမ်းတိစောက်မှုတွေပြုလုပ်ထားပါတယ်။တရုတ်ကမြန်မာနဲ့ဘင်္ဂလားဒေ့ချ်ကိုရေတပ်စွမ်းရည်မြှင့်တင်နိုင်မှုကူညီထောက်ပံ့တာတွေရှိသလိုမြန်မာနိုင်ငံကြောက်ဖြူမှာတရုတ်ကရင်းနှီးစိတ်တည်ဆောက်နေပြီးကိုကိုကျွန်းမှာလည်းတရုတ်စစ်စခန်းဆောက်လုပ်ထားတဲ့ဆိုတဲ့သတင်းတွေထွက်ပေါ်ပါတယ်။ဘင်္ဂလားဒေ့ချ်ကိုလည်းတရုတ်လုံရင်ငုတ်တင်ပေါ်နှစ်စီပေးပို့ခဲ့ပါတယ်။အာရှတိုက်အပါအဝင်ကမ္ဘာနေရာအနှံ့မှာတရုတ်နဲ့အမေရိကန်ဥဆောင်တဲ့အနောက်တိုင်းနိုင်ငံတွေအကြားပြိုင်ဆိုင်မှုတွေမြင့်တက်လာနေပါတယ်။ဧပြီလ21ရက်နေ့တုန်းကဩစတြေးလျအခြေစိုက်လိုဝီအင်စတီကျူကထုတ်ပြန်တဲ့သုတေသနစာတမ်းမှာတော့လွန်ခဲ့တဲ့9နှစ်အတွင်းတရုတ်ဟာအရှေ့တောင်အာရှဒေသအတွင်းအမေရိကန်ထက်ဩဇာလွှမ်းမိုးမှုပိုများခဲ့တယ်လို့ဖော်ပြထားကြောင်း The Diplomat စာဆောင်ကရေးသားထားပါတယ်။အခုလိုချိန်မှာပဲမြောက်ကိုရီးယားကတော့ပထမအဆုံးစီးရေးဆန်ရထောက်လှမ်းရေးဂျူဒူတစ်ခုကိုတိစောက် PCB ဖြစ်ကြောင်းဧပြီလ19ရက်နေ့တုန်းကမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်ကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောင်းမှုနဲ့တိုက်ချင်းပြစ်ဒုံးပြန်စမ်းသပ်ခဲ့တဲ့အပေါ် G7 အစည်းအဝေးကဝေဖန်ပြောဆိုတာကိုတော့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးချိုဆွန်ဟွေကကန့်ကွက်လိုက်ပြီးမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်တာအမှန်တကယ်ဖြစ်ကြောင်းနဲ့အမေရိကန်နဲ့မဟာမိတ်တွေရဲ့စီးရီးချင်းချောင်းမှုမယမချင်းဆက်လက်လှုပ်ဆောင်မယ်လို့နိုင်ငံသားရေးဝန်ကြီးကထုတ်ပြန်ခဲ့တာကိုတောက်ချာနေတုန်းကမြောက်ကိုရီးယားအစိုးရသတင်းဌာနကနေကြေညာခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံ၏အစီအစဉ်မှာကြေညာလိုက်ရပါတယ်။အာရှနိုင်ငံ၏အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါအောင်မယ်။မြန်မာနိုင်ငံစားသုံးစီဈေးကွက်မှာလက်လီဈေးနဲ့အစိုးရထုတ်တဲ့ဈေးကထက်ဝက်နီးပါးလောက်ကွာဟနေပြီးကမ္ဘာစီးဈေးနှုန်းမကျရင်မြန်မာနိုင်ငံမှာလည်းဈေးကျဖို့မလွယ်ဘူးလို့ကုန်သည်တွေကပြောဆိုပါတယ်။ဒါအပြင်တပတ်အတွင်းလေယာထွက်ကုန်ဈေးနှုန်းတွေကိုလည်းတင်ပြထားပါတယ်။ Pharma Time Media ကတိပြတင်ဆက်ထားတာပ
ါ။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်။လေယာဆက်ပြေးချစ်သူများရှင်လည်းချမ်းမြေ့ကြပါစေရှင်။ဒီဘက်တော့လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ်
။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆိုင်ပြိုးငယ်စီးပွားရေးကဏ္ဍကထိတန်းရောက်တဲ့သတင်းတွေထဲမှာစားသုံးစည်ဈေးကွက်မှာလက်လီဈေးနဲ့အစိုးရထုတ်တဲ့ရည်ညွှန်းဈေးကထောက်ဝနီးပါးကွာဟနေတဲ့သတင်းနဲ့ဆက်ကြင်ပါလေ။စီကောင်စီကပြည်တွင်းစားသုံးစည်ရည်ညွှန်းဈေးကို4500ကျပ်သတ်မှတ်ထားပေမဲ့ဈေးကွက်အတွင်းမှာစားသုံးစည်တစ်ပိတ်တာကို9500ကျပ်ထိဈေးပေးဝယ်ယူနေရတယ်လို့စားသုံးသူပြည်သူတွေကပြောဆိုလိုက်တာပါ။စီကောင်စီရဲ့စားသုံးသူရည်ရဦးစီးဌာနနဲ့စီကုံတဲတွေပူးပေါင်းဖွဲ့စည်းထားတဲ့စားသုံးစည်တင်သွင်းတော်လှန်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီကစားသုံးစည်တစ်ပိတ်တာကို4500ကျပ်လောက်နဲ့ရောင်းချကြဖို့ရည်ညွှန်းဈေးသတ်မှတ်ထုတ်ပြန်ပေးထားတာပါ။ဒါပေမဲ့လက်ကားဆိုင်ကြီးတွေက6500ကျပ်စီးနဲ့ဖြတ်ချည်နေလို့ရန်ကုန်ကနေနေဦးတည်ယူရတဲ့ကုန်ကြစည်ပေါ်မူတည်ပြီးဈေးနှုန်းမြင့်တက်မှုတွေကအထက်ရှိနိုင်တယ်လို့ကုန်တယ်တွေကဆိုပါတယ်
။အပြင်သေးကတော့6000ဆုံးဆုံးဝင်းကျင်မှာတော့ရှိတာပေါ့နော်။ဥပမာကအကိုတို့တည်ယူပြီးအားလုံးပေါင်းဝင်းကျင်6500ဝင်းကျင်တော့ရောင်းကြတယ်။ဒါပေမဲ့သူတို့နေရနေပြီးတော့ဟိုတည်ယူရတဲ့ဈေးပကပေါ်မူတည်ပြီးတော့နေရကုန်တယ်တွေဘလို့ညတင်ရောင်းလဲဆိုတော့ကိုတို့မသိဘူးပဲမလေးရဲ့မြို့ပေါ်ကလက်ကားဆိုင်တွေဆိုတော့ညပြန်ပြရပြီ6500 6550အများဆုံးနဲ့ဖြတ်ပေးပြီက
ပြီးခဲ့တဲ့2020ခုနှစ် LDI ဆိုတာလက်ထက်တုန်းကစားသုံးစည်တပိတ်တာကို1800နဲ့1500ကျပ်သာပေါင်းစည်းရှိခဲ့တာပါစစ်တပ်ကအာဏာသိမ်းပြီးနောက်စစ်ကောင်စီကပြည်ပစားသုံးစည်တင်းတင်းမှုကိုထိကျုပ်လိုက်ပြီးနောက်မှာတော့ပြည်တွင်းစားသုံးစည်ဈေးတွေကအမြင့်ဆုံးစည်တပိတ်တာကို9000ကျပ်အထိဆန်းကျင်တင်မြင့်တက်မှုတွေရှိခဲ့ပါတယ်2022ခုနှစ်အတွင်းကဆိုရင်ပြည်တွင်းမှာစားသုံးစည်ကိုကိုရစနစ်နဲ့တန်းစီဝယ်ယူရတဲ့အထိဈေးကွက်အတွင်းစားသုံးစည်ပြက်လက်မှုတွေဖြစ်ပေါ်ခဲ့တာကိုလည်းတွေ့ရပါတယ်။ အခုလိုပြည်တွင်းမှာစားသုံးရည်ဈေးနှုန်းတွေအဆမတန်မြင့်တက်လာတာကကမ္ဘာစားသုံးရည်ဈေးနှုန်းတွေမြင့်တက်လာတာကြောင့်လည်းပါဝင်တယ်လို့မြန်မာနိုင်ငံစီကုံတဲ့နဲ့စီလုံးငန်းရှင်များအတင်းကပြောပါတယ
်။စင်မော်ရည်ကညီမလေးစက်တိုက်ဝင်တယ်လေ။ဒါပေမဲ့ဟိုကြံရည်လိုကာလာမျိုးကအားရဆိုတော့ဝေလိုအားများတယ်ကွာ။ဝေလိုအားများတဲ့ခါကျတော့ဟိုလက်ရှိမှာလည်းစင်စင်မှုကအကန့်အသတ်နဲ့ပဲပြင်းနေတာလေ။အရင်ကမျိုးဟို unlimited မဟုတ်ဘူး။ဒါတော့တန်ချိန်5000ဝန်းကျင်တော့ကိုပဲ limited လုပ်ပြီးပြင်းနေတာဆိုတော့ဒီတက်တဲ့ပြင်းနေတဲ့5000ဝန်းကျင်မှာပဲဟိုတော့ကျောင်းဝင်မှုနဲ့ဒီကိလေမရှိအောင်ဟိုမျှကြီးထုတ်ပေးနေကြတာစီရီးယားလေးဒီကမ္ဘာကြီးနဲ့ဒီမိုးလေးဝင်လာတယ်ဒီကပြီးတော့လည်းဒီမိုးကဟိုတကြီးဟိုပြန်ဖွင့်နေရမှာဘလို့ကျင်းနေသူဒီမိုးချက်ဖို့ရှိသေးတယ်အဒီမိုးကြီးကလာနေမြန်ပြန်ထုတ်ပေးနေတာပေါ့လို့လည်းပြောက
ြစောင်းစီစီမီတက်မှုကစားသုံးသူတွေအပြင်စီလုံငန်းရှင်တွေကိုပါထိခိုက်ခဲ့တာကြောင့်အလုပ်ရန်တားလိုက်ရတဲ့စီလုံငန်းရှင်တွေလည်းရှိရလို့ဆိုပါလေလက်ရှိမှာစစ်ကောင်စီကတလောက်ပြည်ပကလည်းစားသုံးသူတန်ကြီး5000လောက်သာတင်သွင်းဝင်ပြူပါလာဖြစ်ပါလေကုန်တွေတွေကတော့စားသုံးစီစဉ်လို့ကြဆင်းမှသာပြည်ရင်းစားသုံးစီစဉ်ဝင်ကပြန်လည်ကြဆင်းနိုင်တယ်လို့ပြောပါလေစီးပွားရေးနဲ့ကုသရေးဝန်ကြီးဦးဌာနကတော့စားသုံးစီစဉ်ဝင်တွင်ဈေးနှုန်းမြင့်တင်ရောက်ချတာဈေးကစားမှုရွေကျက်နယ်သူလုံးသားအပါအဝင်မတမာတဲ့အနေနဲ့လှုပ်ဆောင်မှုတွေပြုလို့ရင်အရေးကြီးကုန်စီနဲ့ငွေဆောင်မှုဥတွေရအရေးကြီးမယ်လို့ပြောဆိုထားပါလေ
တလတွင်ငွေစည်တရ5မိုင်ကုန်သွင်းရေးဆောင်ကနေတွင်းကုန်လိုင်းစဉ်800ကျော်တိခွေပြုခဲ့ပါတယ်ဒီကနေ့မရှိတဲ့အတွင်းကမူစေတရ9မိုင်ကုန်သွင်းစခန်းကဆင်းတွင်းကုန်လိုက်စဉ်860ကျော်တိခွေပြုပေးခဲ့တယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဦးကြီးဌာနကပြောပါတယ်။ပို့ကုန်တွင်းကုန်လိုက်စဉ်လျှောက်ထားမှုတွေကိုအွန်လိုင်းကနေလျှောက်ထားနိုင်တဲ့အပြင်ကုန်သွင်းစခန်းတွေမှာလည်းလူကိုယ်တိုင်လာရလျှောက်ထားခွေပြုထားတာပါ။အခုဧပြီလအတွင်းမှာတော့တွင်းကုန်လိုက်စဉ်100ကျော်တိထုတ်ပေးထားတယ်လို့လည်းကုန်သွင်းသတင်းအချက်အလက်တွေမှာဖော်ပြထားပါတယ်။စီဝါရင်းနဲ့ကုတန်ရောင်းဝယ်ရေးဝန်ကြီးဌာနကုန်သွယ်ရေးဦးစီးဌာနအနေနဲ့ကုန်သွယ်မှုလုပ်ငန်းတွေလွယ်ကူလင်းမြန်စေဖို့အတွက်ဧပြီလ3ရက်နေ့ကစလို့ train နဲ့ 2.0 စနစ်နဲ့ကုန်စည်လိုင်းပေါင်း 1,300 နီးပါးကို authorization စနစ်နဲ့ဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။အဲ့ဒီမြန်မာ train နဲ့ 2.0 စနစ်ကို2020ပြည့်နှစ်နိုဝင်ဘာ3ရက်နေ့ကအစတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။
ပြည်ဝင်စပါးဈေးကွက်မှာရောင်းဝယ်အင်းနေတယ်လို့ဈေးကလည်းညီနေတယ်လို့စပါးဝယ်ရောင်းလုပ်ကိုင်နေသူတွေကပြောပါရယ်။အရှိဈေးကွက်တွင်မီးစပါးနဲ့မိုးရေလောင်စပါးတင်းတရာကိုဝယ်ချက်15သိန်းကနေ30ကျော်ထိပေါင်းစည်းရှိနေပြီမဲ့ဝယ်လူအားကနည်းနေတဲ့အပြင်ဈေးနေဝယ်ယူတာလည်းရှိနေပါရယ်။မီးစပါးတင်းတရာကို16သိန်းတော့ပေါင်းကြီးမှာကုန်တွေတွေကစပါးအဟောင်းတင်းတရာကို18သိန်းသာဈေးပြည့်ဝယ်ယူရတဲ့အပြင်အကျိုးစနစ်နဲ့ရောင်းချရတာတွေလည်းရှိတယ်လို့ပြည်ဝင်ကစပါးဆိုင်တောင်းသူကပြောပါလေလက်ရှိစပါးအဓိကဆိုင်ပြိုးတဲ့အရာတွေတိုင်းမှာမျိုးစပါးရည်တင်းမှုတွေစတင်နေကြပါပြီမျိုးစပါးဈေးကတင်းတရာကို15တင်းလောက်ကလည်းစပါးမျိုးစပုံမူတည်ပြီးဈေးနှုန်းအပြောင်းလဲရှိနိုင်တယ်လို့ကုန်တွေကဆိုပါလေအခုတိုင်းမှာတော့မျိုးစပါးကိုဩဂုတ်လလောက်မှာရည်တင်းကြရမှာဖြစ်ပြီးမိုးလေးကာလစိုက်ပြိုးပြီးရည်တင်းသူအောင်ထားတဲ့မျိုးစပါးဟောင်းဈေးကတင်းတရာကို15တင်းကနေ30ကျော်ထိပေါင်းစည်းရှိနေပြီမဲ့အရောက်ဝယ်အင်းနေပါလေစပါးဈေးကဟာပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလလယ်ပိုင်းကစပြီးတဖြည်းဖြည်းမြင့်တက်လာပြီမဲ့2023ခုနှစ်မတ်လကစလို့စံနဲ့စကွက်တင်မှုမှုကရရှိလာတဲ့ပြည်ပပုံပုံရောင်းဝယ်65ရက်ကနေမှဘဟုမှန်အတမတ်လို့ထားတိုင်းမြမကျုံနဲ့လဲလဲရမယ်လို့တတ်မှတ်လိုက်ပြီးရဲ့နောက်ပိုင်းစပါးစီကကြဆင်းပြီးအယောင်းဝယ်ရက်တက်သွားတာဖြစ်တယ်လို့ကုန်တယ်တွေကဆိုပါလေလက်ရှိမှာမြမနိုင်ငံရေးအခြေအနေတွေကြောင့်စကိုင်းမကွေးပါဝင်ပြည်နယ်တချို့မှာစိုက်ပျိုးမှုတွေရောကြနေပါလေဘဟုတိုင်းမှာတော့ရာသီဥတုမမှန်တာစေရင်မရှိတာစတဲ့ခက်ခဲတွေကြောင့်စပားတွေရေမတောက်ရလို့စပားအထွတ်လုံးရောကြနေပါလေ
အခုဆက်ပြီးတကြံကာလနောက်ပိုင်းဈေးကွက်တွင်အသက်ကျနေနေဖြစ်သွားတဲ့လေယာထွက်ကုန်ပြီးနေစဉ်လုံးတွေကိုပြောပြပေးချင်ပါတယ်စပေါ်ချိန်ဖြစ်လို့ဈေးကျဆင်းနေတဲ့ကျစ်တူနေဈေးတွေကအနည်းငယ်ပြန်တက်လာပါတယ်နစ်စင်ဈေးကျဆင်းတက်ကလာဖြစ်ပေမဲ့တကြံအခါတွင်အလူဒန်းတွေမှာသုံးဆွဲမှုများပြီးစားသုံးမှုမြင့်တက်လာတဲ့အတွက်တပိတ္တာကို50-100ချက်အထိဈေးမြင့်တင်နေပါတယ်။မက်စလာအတွင်းကချက်သူနီတပိတ္တာကို900ချက်ဈေးရှိခဲ့ပြီးမဲ့လက်ရှိမှာတော့တပိတ္တာကို900ကနေ1000ချက်အထိပေါက်ဈေးရှိနေပါတယ်
။ပြပကိုအဓိကတင်ပို့နေတဲ့မက်ပဲနဲ့ပဲစိတ်ကအိန္ဒိယနိုင်ငံမှာအထွက်နှုန်းကျော်ကျခဲ့တာကြောင့်လိုအပ်ချက်ရှိနေပါတယ်။ဒီမှာနိုင်ငံမှာလည်းအထွက်နှုန်းနေပါတဲ့အတွက်ဒီကြံကာလနောက်ပိုင်းမှာဈေးနှုန်းတွေမြင့်တက်လာနေပါတယ်။ဈေးကတင်တော့အရင်ကမက်ပဲတန်းကို30ဆူဆူနာပေါင်းစည်းရှိပြီးလက်ရှိမှာ12တင်းကျော်ထိဈေးကမြင့်တက်နေပါတယ်။
ပဲစင်ငူကတော့တံတန်းကိုနှစ်ဆက်လေးလေးဝက်ဒီပေါ်စီရှိနေပြီးပဲလက်ကြံနေနေရတဲ့အတွက်ဝယ်လို့မရတဲ့အခြေအနေကြောင့်ဈေးကဆက်တန်နိုင်ခြင်းရှိတယ်လို့ကုန်တယ်တွေကသုံးသပ်ကြပါတယ်ဒီထဲမှာနန်းလက်ကြံနေလာတဲ့ပြင်အရေးတွေးကောင်းတဲ့နန်းတွေတာအဓိကထအယောင်းဝယ်ဖြစ်နေပြီးအဆက်အောက်တဲ့နန်းကလည်းဈေးကွက်တွေမှာနေပါနေပါတယ် ဈေးကွက်တွင်အဆက်အောက်တဲ့နန်းကလေးစင်၅ပိတ်တောင်ဝင်တဲ့အိတ်ကိုနှစ်သိန်း၈၀၀ကနေနှစ်သိန်း၉၀၀ကျပ်ပေါက်ဈေးရှိနေပါတယ်။အဆင့်မအောင်တဲ့နန်းကတော့လေးစင်၅ပိတ်တောင်ဝင်တဲ့အိတ်ကိုနှစ်သိန်း၄၀၀ကနေနှစ်သိန်း၅၀၀ကျပ်ဈေးနဲ့အရောင်းဝယ်ရှိနေပါတယ်။အခုနှစ်ပေါက်ဈေးကပြီးခဲ့တဲ့နှစ်တွင်နဲ့ရှင်ရဲ့ထောက်ဝက်ခံဈေးမြင့်တက်လာပြီးမဲ့ဒက်မြင့်ဩဇာသွ
Bari, Tining and Dibu Nide, Jango Pam Yari Danyama, Dwalaya, Saint Pedro, Dibu Mugale, Mitterale, Lu Suari, Leshi Yango Zigoma, Down the Bidago, Tongi and Judge of Bowsy Shibi, Nari Nesa Zigomaro, Down the Bidago, Tonto Wajoti Bowsy Shini Bari, Piangu, Nari Nesa Gondaiga the same. Tining and Hotigata de Munilu, Jango Bowsite, Nari Nesa Bowsiga.
အခုတက်ဆက်ပေးတဲ့လေယာထက်ကုန်စည်းနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်။နေ့တိမှာမြမအတောင်လူဦးကြီးတွေနဲ့ကုန်စည်းကြီးတွေကျန်းမာရွှေလန်းကြပါစေလို့ကျမတို့ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့တာလိုက်ပါတယ်ရှင်။ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးဥရုယာဒီနဲ့အနာဂတ်ကပ္ပအစီအစဉ်ကိုတင်ပြပါအောင်မယ စိတ်မြေတော်တွေကဘာတဝမ်းတဖြည်းဖြည်းပျောက်ွယ်နေချိန်မှာပဲဗြိတိန်နိုင်ငံကဝီကင်ဖင်စိတ်မြေဒေသကတော့ပြည်သူတွေနဲ့ပညာရှင်တွေပူးပေါင်းပြီးတိုးချဲ့လှုပ်ဆောင်နေပါတယ်။ဇီဝမျိုးကွဲစုံနဲ့သဘာဝပတ်ဝန်းကျင်အတွက်အရေးကြီးလာတဲ့စိတ်မြေတော်တွေအကြောင်းဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်မှာနားလောင်ကပြောပြထားပါတယ်။
ရာဒီဖောက်ပြန်တာရှေးလောင်တမန်တွေဆောက်လုပ်တာစိုက်ပျိုးရေးနဲ့အဆောက်အုံတိုးချဲ့တာတွေကြောင့်ဇီဝမျိုးစုံကျဉ်လည်ကျဆားနေတဲ့စိတ်မြေဒေသတွေလည်းပြောက်ွယ်မဲ့အရင်နဲ့ရင်ဆိုင်နေရပါတယ်။အဲ့ဒီအချိန်မှာဥရောပတိုက်တွေအရေးကြီးလာတဲ့ဗြိတိန်နိုင်ငံကဝီကင်ဖန်စိတ်မြေတော်ကြီးလည်းပါဝင်ပါတယ်။ဒီစိတ်မြေတွေကလွန်ခဲ့တဲ့နှစ်ပေါင်း12,000ကျော်ရေခဲခေတ်မှာပင်လယ်ရင်မြင့်တက်ခဲတုန်းကပေါ်ပေါက်ခဲ့တာပါ။18ရာစုပြည့်လို့နေတွင်မှာတော့နိုင်ငံအရှိပိုင်းက East Anglia အရကစိတ်မြေတော်တွေထဲရေတွေစုပ်ထုတ်ပြီးတော့စိုက်ပျိုးမြေတွေအဖြစ်အသုံးချလာကြပါတယ်။ဒါပေမဲ့လည်း Weekend ရေဘုတ်ဒေသအနီးအနားကဒေသခံတွေကတော့သူတို့ပိုင်မြေတွေမရောမဲထိန်သိမ်းထားကြပါတယ်။ Cambridge တက်တို့ကရုပ်ခဗေဒပညာရှင်တွေကလည်းရေဝေရေလဲဒေသထိန်းသိမ်းနိုင်ရေးအတွက်စိတ်မြေတော်ထဲမှာကျဉ်လည်ကျဆားနေကြတဲ့ဇီဝမျိုးစုံမျိုးကွဲတွေနဲ့သူတို့ရှင်တန်နေထိုင်ရာ Gaia စနစ်တွေအကြောင်းလေ့လာနေပါတယ်။1899ခုနှစ်ကလေးက Weekend Fencing မြေတွေကိုစောင့်ရှောက်လာတဲ့ National Trust တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကဒီဒေတာကိုဝယ်ယူထားပါတယ်။ National Trust အဖွဲ့နဲ့အတူ Weekend Fencing မြေတွေကိုထိန်းသိမ်းစောင့်ရှောက်နေတဲ့ Ajay Digal ကတော့ဒေပတ်ဝန်းကျင်ကရေဘုတ်ဒေတာတွေကိုပါစိတ်မြေတွေအဖြစ်ပြောင်းလဲဖို့လုပ်ကိုင်နေပါတယ်။ Celebrating
wetlands. They're an important place for nature. There's so many species that rely on water.And at the same time it's a really calm
thing here ha တဘာဝပတ်ဝန်းကျင်အတွက်သိအရေးကြီးပါတယ်ဇီဝမျိုးစုံမျိုးကွဲတွေလည်းဒီကရေတွေကိုအမိပြုနေကြရတာပါဒီနေရာကသိစိတ်အေဂျင့်နဲ့အတွက်အလဲလာဖို့လည်းသိကောင်းပါတယ
်လွန်ခဲ့တဲ့25နှစ်အတွင်း Weekend Fan စိတ်မြေ area နှစ်လောက်ကျလာပြီး Cambridgeshire အစံနာအထိရောက်အောင်တိုးချဲ့ဖို့အစီအစဉ်ထားပါတယ်ကဘာတဝမိုင်ပေါင်းတိတ္တမလေတန်ပတ်လေအကျဲလောက်ရှိတဲ့စိတ်မြေတော်တွေဟာအမြဲစိမ့်တော်တွေထက်ကာဗွန်ဓာတ်ငွေ့အစ50ကျော်စုပ်ဝင်နေကြောင်းကဘာတော်ရင်တရိတ်ဆန်ရမုံငွေအဖွဲ့ WWF ကပြောပါရယ်ကုလသမဂ္ဂသဘာဝပတ်ဝန်းကျင်အစည်းအဝေး UNEP ကလည်းစိတ်မြေတော်တွေကစုပ်ယူထားတဲ့ကာဗွန်ဓာတ်ပမာဏဟာကဘာတဝကတောတောင်တွေကစုပ်ယူထားတဲ့ပမာဏရဲ့နှဆရှိတယ်လို့ပြောပါရယ
် And you get peat all around the world so there's peat inAfrica
in the Congo. ကဘာတဝမ်းမှာစိတ်မြေတော်တွေရှိကြပါတယ်။အာဖရိကမှာရောအရှေ့တောင်အာရှမှာပါ။ကာဗွန်ဓာတ်ငွေ့တန်ချိန်ပေါင်းများစွာကိုစုပ်ယူထိန်းသိမ်းထားတဲ့စိတ်မြေတော်တွေရှိကြတာပါ။ကာဗွန်ဓာတ်ငွေ့ကမြေထဲမှာခိုအောင်နေသည်ဖြင့်ကဘာကြီးပူနွေးလာစေတဲ့ဓာတ်ငွေ့တွေအဖြစ်လေထုတဲ့ထွက်မလာကြပါဘူး။ ဆိတ်မြေတွေကကာဗွန်ဓာတ်တွေကိုရေရှည်ထိန်းထားနိုင်တဲ့နေရာတွေပါဒါပေမဲ့လည်းဆိတ်မြေတွေကရေတွေကိုဖောက်ထုတ်လိုက်မယ်ဆိုရင်တော့တည့်ရွက်ခြောက်တွေကအများဆွေးမြေ့လာကြမှာပါဆိတ်မြေတွေကကာဗွန်ဓာတ်ငွေတွေကိုနှစ်ပေါင်းထောင်နဲ့ချီပြီးတော့တူလောင်ထားပါတယ်ဒါပေမဲ့သူတို့ကိုသွားပြီးတော့ဖြတ်စည်းတယ်ဆိုရင်တော့အဲ့ဒီထက်ကကာဗွန်ဓာတ်တွေလေထုထဲကိုရောက်ကုန်ပါလိမ့်မယ
်ကမ္ဘာလူရေတိုးလာတာကြောင့်အင်အားမြေတိုးချက်ဖို့နဲ့မြေစီဩဇာကောင်းတဲ့အတွက်စိုက်ပျိုးရေးလုပ်ကိုင်ဖို့စိတ်မြေတော်တွေကိုလုပ်ငန်းရှင်တွေပို့ပြီးတော့မျက်စီကျလာတာပါဒါပေမဲ့လည်း weekend fun မှာတော့တစ်ချိန်လုံးကစိတ်မြေဖြစ်ခဲ့ဖို့တဲ့စိုက်ပျိုးမြေတွေထဲရေသွေးပြီးတော့ရေဝတ်ဒေသတွေဖြစ်လာအောင်ဖန်တီးနေပါတယ
် Managing weekend fun although it's a nature reserve isn't really a case of just letting nature take over
weekend fun ဟာတဘာဝအတန်ရှိနေတယ်ဆိုပေမဲ့သူ့ကိုစီမံခန့်ခွဲတဲ့နေရာမှာဇီဝမျိုးကွဲတွေကျင်းနဲ့ကျက်စားဖို့တင့်တော်တဲ့နေရာမျိုးဖြစ်လာအောင်အသက်နိုင်ဆုံးတရီထားလောက်ကင်ပေးရပါတယ်အပင်တွေတန်အောင်ရာသီအလိုက်ရှင်းလင်းပေးတာမျိုးဆောင်းလင်းဆိုရင်လည်းငှက်တွေကိုပုံမှုဆွဲဆောင်နိုင်မှုစိတ်မြေတော်တဲ့ရေတွေတွင်းပေးတာမျိုးလုပ်ရပါတယ
်ပုံနှိုင်းတွေကြောင့်ရေကြီးရေရှမ်းမိုးတွေကိုထိန်းထားပေးတာမြို့ပြကစွန့်ပစ်ရေစိုးတွေသဘာဝအတိုင်းတန့်စင်ပေးတာအပြင်ဇီဝမျိုးကွဲပေါင်းစုံကျင်းလဲကျဆားနေကြတဲ့စိတ်မြေဒေသရဲ့အရေးပါပုံကိုလူတွေပိုးပြီးတော့သတိပြုမိလာအောင်လို့ကုလသမဂ္ဂကလည်းအသိပညာတွေပေးနေပါတယ်စိတ်မြေတွေဟာကမ္ဘာမျက်နှာပြင်ဧရိယာရဲ့600ခိုင်နှုန်းလောက်သာရှိပေမဲ့လည်းဒီလိုရေဝတ်တင်တဲ့ဒေသတွေမှာပေါက်ပွားကြတဲ့အပင်တွေအပါအဝင်ဇီဝမျိုးစုံမျိုးကွဲက40ရာခိုင်နှုန်းအထိရှိပါတယ်။သို့တော်ညာလဲအမြင်လှတဲ့တောတောင်တွေအပူပိုင်းတိတော်ကြီးတွေလိုဒီလိုရေဝေရေလဲဒေသတွေကိုတော့လူတွေသိပ်ပြီးတော့သတိမုံမုံမိကြတာကလည်းစိုးရင်စရာသိပ်ကောင်းတယ်လို့ကျွမ်းကျင်သူတွေကထောက်ပြပါတယ်
။ To appreciate those underappreciated areas because they provide us with so much they wetlands
လူသားတွေအတွက်အများကြီးအထောက်အကူပေးနေတဲ့စိတ်မြေတွေကိုတန်ဖိုးထားဖို့လိုပါတယ်ရေဝေရေလဲဒေသတွေကနေကျမတို့အတွက်တောက်သုံးရေတွေရနေကြသလိုရာသီဥတုပြောင်းလဲမှုအတွက်ကိုလည်းအထောက်အကူဖြစ်နေတာပ
ါ February လနေ့ရက်နေ့ကတော့ World Wetlands Day အဖြစ်ကုလသမဂ္ဂကသတ်မှတ်ထားပြီးသူ့ရဲ့အရေးပါပုံကိုနှစ်စဉ်အသိပညာတွေပေးနေပါတယ်ဒီလိုစိတ်မြေတော်တွေတဖြည်းဖြည်းပျောက်ကွယ်မသွားအောင်ဘဏ္ဍာငွေအရာရောလူသားရင်းမြစ်နဲ့နိုင်ငံရဲ့အရာပါရင်းနှီးမြှုပ်နှံကြဖို့လဲကုလသမဂ္ဂကအရေးတကြီးတိုက်တွန်းနေတာဖြစ်ပါတယ်။ကျွန်မနင်္ဂလာပ
ါ။ဒါကတော့နန်းလောင်အပတ်စဉ်တင်ဆက်တဲ့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VO ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဂျော်ခင်မျိုးသက်ကပြောပြပါဦးမယ်။
နေကရှာချပါပါတိုက်ခတ်ခဲ့တဲ့လေးစင်နမောင်းတန်ကြောင့်တည်ဆုံးသူ10ဦးရှိတဲ့ပြင်အင်ဂျင်200ကျော်လဲပျက်စီးခဲ့တယ်လို့ကူညီပေးနေသူတွေကပြောပါတယ်မြန်မာနိုင်ငံမှာနှွေနဲ့မိုးမတိုင်ခင်ကာလမှာအပူချိန်မြင့်တက်လေရှိပြီးတော့လေးစင်နမောင်းတိုက်ခတ်လေရှိတယ်လို့မိုးလေဝသဌာနအကြီးအကဲကပြောပါတယ်ထိုင်းနိုင်ငံဟာသူ့ရဲ့ပြည်တွင်းလောင်စာမလုံလောက်မှုအကြောင်းမြန်မာနိုင်ငံကသဘာဝဓာတ်ငွေတွေကိုဆက်ပြီးတော့ဝယ်ယူနေတာမို့မြန်မာနိုင်ငံတွင်းမှာလောင်စာလုံလောက်မှုကိုထိခိုက်စေတယ်လို့မြန်မာနိုင်ငံကရက်ဆက်ကြမ်းကြုတ်မှုကျူးလွန်နေတဲ့စစ်ကောင်စီဆက်ဝင်ဝင်ရနေစီတယ်လို့ Arthritis International လူခွင့်ရေးဖွဲ့ကကဘာမြေနေ့မှာပြောကြားလိုက်ပါတယ်။ April 22ရက်နေ့မှာကြောက်တဲ့2023မြေကဘာနေ့အထိမ်းအမှတ်ကိုကဘာတလွားကျင်းပနေကြအချိန်မှာပဲကချင်တဘာဝဝန်ကျင်တဲ့လူခွင့်ရေးဆိုင်ရာအဖွဲ့တွေအပါအဝင်ကချင်အဖွဲ့စည်းပေါင်း16ဖွဲ့ကမြန်မာမြောက်ပိုင်းကချင်ပြည်နယ်တွင်မြေရှားတပ်ထုတူးဖော်မှုရွှေတူးဖော်မှုနှင့်တရုတ်တရှုငပြောစိုက်ပျိုးမှုတွေကြောင့်တဘာဝဝန်းကျင်ထိခိုက်ပျက်စီးမှုကိုကာကွယ်ဆောင်ရှောက်ဖို့အတွက်ပန်ကြားလိုက်ပါတယ်။ရုရှားဆိုတာကဂျာမနီတန်တမန်အယောက်20ကျော်ကိုစနေနေ့မှာနိုင်ငံတွင်းကနှင်ထုတ်လိုက်ပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကဂျာမနီကရုရှားတိုင်းရင်းဝန်ထမ်းအများအပြားကိုအစုလိုက်ပြန်ပို့တဲ့ဖို့ဆုံးဖြတ်တဲ့ဆုံးဖြတ်ချက်တွေပြင်းပြင်းထန်ထန်ရှုံချကြောင်းပြောကြားလိုက်ပါတယ
်။တရင်ချင်းကျုပ်တွေကိုတော့ဒေါက်ခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့မနက်ပဲအတန်လွင့်အစည်းအဝေးတွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်အတန်ဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Helen Quaria နဲ့ Thurston Mock တို့ဖြစ်ပါတယ် VO ရဲ့တင်းငွေနေနေ့မနက်ပဲအတန်လွင့်အစည်းအဝေးတွေလည်းဒီမှာတင်မဲ့ပြီးဆုံးပါပြီကျွန်တော်တို့ရဲ့အတန်လွင့်အစည်းအဝေးတွေကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေကျွန်တော်ကဇော်မိုးကြပါခင်ဗျာ